ကဲဇနေမိမိတို့ပြုတဲ့ကုသိုလ်ရဲ့ဘုရားကားကိုကျေးဇူးရှင်မိခင်ကြီးနေနဲ့တော်အားလုံးသောဝိနည်းရတ္တဝါအပေါင်းအားအမြတ်တမ်းပေးဝေမယ်မိမိတို့အတွက်လည်းပဲယနေ့ပြုတဲ့ကုသိုလ်ဟာဆင်းရဲတတ်တဲ့ချုံကြီးရဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေဆိုပြီးတော့နိဗ္ဗာန်ကိုရည်မှန်းပြီးတော့ကျေစက်ချမှုပြုလုပ်မယ်ပေါ့အဲ့ဒီလိုအမြတ်တမ်းပေးဝေမှုရည်စက်ချမှုမပြုလုပ်မီမှာအနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကောဇာတက္ကရေ1368ခုနှစ်ဝါကုံလပြီးကျော်12ရက်ခရစ်နှစ်2006ခုနှစ်ဩဂုတ်လ19ရက်စနေနေ့မှာစကိုင်းတောင်ယိုမြတ်စကြာအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကကွယ်လွန်ခဲ့သူယေရှုရှင်မိခင်ကြီးတော်ခင်ကြီးအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားနိုင်ပါစေလို့ယေရှုမှန်းထားပြီးတော့မန္တလေးတိုင်းတပေချင်းမြို့နယ်လက်ကြကြေးရွာမှာနေထိုင်ကြတဲ့ဒါယကာကြီးဥတာရင်နဲ့သာသမီများဖြစ်ကြတဲ့ဦးညံဟန်တော်ခင်စန်းမြင့်ဘူအောင်တင်တော်ခင်ထေးဦးဖေသွင့်တော်အောင်မာဦးမောင်စန်းတော်မြင့်မြင့်စိုးဦးအောင်စိုးတော်တင်မိုးကြီးဦးမောင်စိုးတော်ကျင်ဤကိုမြင့်ကျော်မအေးအေးစိုးမချိုချိုမပပစိုးမြရောင်ကြီးမိသားစုတို့ဖြစ်ပါတယ်ညဆက်ကြကြောင်တိုက်သူနှစ်ကြိမ်မြောက်နှစ်နှစ်မြောက်ဖြစ်နေလာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့အာအာယုံခါမှာဆွမ်းကျော်ဆွမ်းညာဆက်ကပ်လူတန်းပြီးတော့နေ့လယ်ခါမှာလည်းပဲတန်ဃာတော်ပါ180ကျော်တို့အားမောင်ရတော်ခဲဝဲဘောစဉ်ရေခဲမုံဆွမ်းများဖြင့်ဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့မြတ်စွာဘုရားကြောင်းတိုက်ရေစီမံပိန်းအတွက်ရေပရိသာပိန်းအဖြစ်နဲ့နဝကမ္မ5000ကျပ်လူတန်းခြင်းဓမ္မပူဇာဖြစ်နဲ့နဝကမ္မ3000ကျပ်လူတန်းခြင်းကုသိုလ်ကောင်းမှုပြုပတ်ဖြစ်တဲ့မန္တလေးမြို့ဥမန်စိန်တော်တင်းတင်းလိုက်မိသားစုတို့ကလည်းပဲရေပရိသာပင်အတွက်နဝကမ္မ5000ကျပ်ပါဝင်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်ပေါ့ယနေ့မိမိတို့မြတ်စွာဘုရားကြောင်းတိုက်သို့လာရောက်ပြီးတော့နှစ်နှစ်မြောက်နှစ်ကြိမ်မြောက်ပြုလုပ်တဲ့ကုသိုလ်ရေမိမိတို့အကြောင်းအားလျော်စွာကြုံလို့ရှိရင်ကြုံတယ်လို့ဆွမ်းဆန်းတော်တို့ဆွမ်းဟင်းအတွက်အထောက်ပံ့ဖြစ်တဲ့ပစ္စည်းတို့လူတန်းရတဲ့ကုသိုလ်တွေကိုအားလုံးယနေ့ကျေးဇူးရှင်မိခင်ကြီးနဲ့တကွာအလုံးသောတတ္တဝါအပေါင်းအားအမြတမ်းပေးဝေကြမိမိတို့အတွက်လည်းပဲဒီကုသိုလ်တွေဟာဝိဝတ္တနေတိတကုသိုလ်ဖြစ်နဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ရည်စူးပြီးတော့ပြုလုပ်ကြတဲ့ပွဲမှာဘုန်းကြီးဟာဗာတရားဟောပေးမလဲဆိုတော့နိကေ၅ရက်ထဲကအင်ကုတ္တရနိကေစတုကနိဗ္ဗာန်မှာလာရှိတဲ့အာနန္ဒယတုတ်တံကိုအခြေခံပြီးတော့ချမ်းသာ၄မျိုးဆိုတဲ့တရားကိုဟောကြားပေးပါမယ်ဒီချမ်းသာလေးမျိုးတရားကိုဘုရားရှင်ကိုတော်မြတ်ကဘုသူကိုကြောင်းပြုပြီးဟောခဲ့တယ်ဆိုတော့သူ့ရဲ့ကြောင်းတာရဲ့ตาကြီးသာသနာတော်မှာအလှအတန်းအရရောဆုံးပုဂ္ဂိုလ်အရိယာတာဝကသောတာပန်ဖြစ်တဲ့အနာထပိန်တထေးကြီးကိုကြောင်းပြုပြီးတော့ဟောကြားခဲ့တယ်ပေါ့အဲ့တော့အနာထပိန်တထေးဆိုတာသာသနာတော်မှာမြတ်စွာဘုရားကအလှအတန်းလုပ်တဲ့တရားဒဂမတွေအထူးသဖြင့်တရားတွေထဲမှာတော့အမြတ်ဆုံးပုဂ္ဂိုလ်သူ့လောက်လှူဒန်းတဲ့ပုဂ္ဂိုလ်ဖရာရှင်လက်ထက်ကမရှိတော့ဘူးဆိုပြီးတော့ဧတရရာတုနဲ့ပေးခဲ့တယ်ပေါ့နောက်ပြီးတော့ဒီအနာတပိန်တထေးနဲ့ဝိတာခာဆိုတဲ့ဝိတာခာကတာဝတိမြို့ရဲ့ရှေ့ဘက်မှာပုပ္ပယုံကျောင်းတိုက်ကိုဆောက်လုပ်လှူဒန်းတယ်ပေါ့အနာတပိန်တထေးနဲ့ပုံညာလက္ခဏဒေဝီဆိုတဲ့ဇနီးမောင်နှံကဖရာရှင်အတွက်တောင်ဘက်မြို့ရဲ့တောင်ဘက်မှာဇေတဝန်ကျောင်းတိုက်ကြီးကိုတိမ်ပေါင်း5400လောက်ကုန်ခန်းပြီးတော့ဆောက်လုပ်ပြီးတော့ရေစက်ချလှူဒန်းထားတဲ့ကြောင်းတော်ကားတွေဝိသကာမိသားစုနဲ့နာထပိန်မိသားစုတို့ရဲ့ကျေးဇူးကြီးမားတာကိုကြည်ပြီးတော့မြတ်စွာဘုရားကငေးညာတဲ့အနေနဲ့ဖျားရှင်ဖြစ်ပြီးတဲ့နောက်ဝါတော်45ဝါ45နှစ်ဖျားဖြစ်တဲ့တရင်သုံးတဲ့အခါမှာအဲ့ဒီကျေးဇူးကြီးမားတဲ့ဝိသကာနာထပိန်မိသားစုတို့ရဲ့ကျေးဇူးကြီးမားခြင်းကိုဆွဲပြီးတော့တာဝတိမြို့မှာဖျားရှင်က25ဝါ25နှစ်တရင်သုံးခဲ့တယ်တဲ့။ဗ ဘာဖြစ်လို့လဲဆိုတော့တိတ်ကျေးဇူးကြီးမားလို့တန်ဃာတော်ရှင်မြတ်တွေပေါ်လဲကျေးဇူးကြီးမားတယ်။ဖရာရှင်ပေါ်မှာလည်းပဲကျေးဇူးကြီးမားတယ်လို့သာသနာတော်ကြီးပေါ်မှာလည်းကျေးဇူးကြီးမားလွန်းလို့မြတ်စွာဘုရားကချီးမြှောက်တဲ့အနေနဲ့တာဝတိမြို့မှာ25ဝါတရင်သုံးခဲ့တယ်တဲ့။နောက်ပြီးတော့ဖရာရှင်ရဲ့ဆွေမျိုးတွေစုပေါင်းပြီးတော့ဆောက်လုပ်တဲ့ကပိလဝုမျိုးကနေကြောတာအောင်ကြောင်းကြံမြတ်စွာဘုရားကဆွေမျိုးဖြစ်ပြီလို့တဝါတဲ့တစ်နှစ်တည်းပဲတရင်သုံးသူတယ်ပေါ့။အဲ့တော့နာတပင်ဝိတာကတို့ကသာသနာတော်နဲ့တန်ဃာတော်ရှင်မြတ်တွေပေါ်မှာဖရာရှင်ပေါ်မှာကျေးဇူးများလွန်းလို့မြတ်စွာဘုရားက25နှစ်တရင်သုံးခဲ့တယ်။ခုလည်းပဲဒီတုတ်တန်ဟာနာတပင်တထေးကြီးကိုကြောင်းပြုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်။နာတပင်တထေးရဲ့မိသားစုအကြောင်းလေးတွေကလည်းပဲအလုံးတကာဒကမတွေအတူယူအားကြပွဲကောင်းတယ်ပေါ့။မိသားစုတိဆောက်ပုံဟာတိတ်ပြီးတော့ခင့်မိတယ်။နာတပင်တထေးမှာဇနီးဖြစ်တဲ့ပုံညာလက္ခဏာတေဝီနဲ့သာသမီ၄ယောက်ထွန်ကားတယ်ပေါ့။သာတယောက်သမီ၃ယောက်ထွန်ကားတယ်။သမီ၃ယောက်ကတိတ်ပြီးတော့လိမ္မာရေးချာရှိသလောက်သာတယောက်ဖြစ်တဲ့ကာလာဆိုတဲ့သားကတော့ခဆူဆူခတ်ပြီးပြီးအပေါင်းအသင်းတွေမှားပြီးတော့တိတ်ပြီးတော့ခဆူဆူနေခဲ့တယ်ပေါ့။အဲ့တော့နာတပင်တထေးကြီးကသူ့ရဲ့သမီတွေကတော့လိမ္မာရေးချာရှိတယ်။သာတယောက်ကတော့ဆိုးပြီးနေတော့เจ้าတော်ကိုလည်းပဲမသွားတရားကိုလည်းပဲမနာမနာတော့ငါ့လူเจ้าတကာတယောက်ဖျားရှင်ရဲ့เจ้าတကာတယောက်ရဲ့သားဖြစ်ပြီးတော့မကောင်းမှုတွေလုပ်ကောင်းမှုကြတော့မလုပ်ဖဲနဲ့တေလို့ရှိရင်အပေကြတယ်ဆိုတာမသိတော့ဘူးဆိုပြီးတော့နာတပင်တထေးကြီးကကြံလိုက်တော့နောက်ဆုံးမှာငွေတရားပေးပြီးတော့ဥပုသ်ဆောင်ခိုင်းငွေတစ်ထောင်ပေးပြီးတော့တရားနာခိုင်းဒီလိုနဲ့လှုပ်လိုက်တာเจ้ามาตั้วบาเนี่ยတော့ဖုရားရှင်ဆိုတဲ့သူတော်ကောင်းမိကောင်းဆွေကောင်းနေနဲ့ပေါင်းပြီးတဲ့အခါမှာသူတော်ကောင်းစိတ်ဝင်ပြီးတော့တရားတွေနာဗံများတော့နောက်ဆုံးမှာသောတာပန်အရိယသာဝကဖြစ်သွားတယ်တဲ့ဒါလည်းပဲဘုန်းကြီးတို့ဒီမြတ်ရောင်ကြီးမိသားစုတွေသင်္ကန်းစာယူစီရနောက်ပြီးတော့အတုယူစီရအားကြစီရကောင်းတော့ပေါ့နာတပင်တတိယသူ့ရဲ့သာသမီတွေကိုပစ္စည်းအမွေပေးယူပညာလေးသင်ပေးယုံဘွဲဒီဂရီရယုံဒါလောက်ကလေးနဲ့ခြေနဲ့အားရမှမရှိခဲ့ပါဘူးသူတော်ကောင်းဖြစ်ပြီးတော့မောင်နှမချင်းချင်းပေါ်မှာအနစ်နာခံတဲ့စိတ်တဲ့အခွင့်အရေးအားဖြင့်လည်းပဲကိုကနဲပြီးတော့ယူမယ်လုပ်ငန်းဆိုလို့ရှိရင်ကိုကပို့လုပ်မယ်ဆိုတဲ့အနစ်နာခံတဲ့စိတ်တဲ့မွေးသွားတဲ့သူတော်ကောင်းနောက်ဆုံးမှသူတော်ကောင်းနေတဲ့မှာအရိယာသူတော်ကောင်းသောတာပန်သူတော်ကောင်းကြီးဖြစ်အောင်ပြုလုပ်ဆောင်ရွက်သွားတယ်ဆိုတာဒါဘုန်းကြီးတို့ဗုဒ္ဓဘာသာဝင်မိဘတွေအတူယူစီရအားကြစီရပေါ့ဘုန်းကြီးတို့လောကီမိဘအများစုတွေကသာသမီကိုစာဝနေပြေလျောင်လုပ်ပြီးတာဝန်ကျပြီးဘွဲဒီဂရီလေးတွေတခုခုရအောင်လုပ်ပြီးတာဝန်ကျပြီးသူ့ရဲ့လုပ်ငန်းဆောင်တာလေးတွေစာဝနေအတွက်ပြေလျောင်လုပ်ပြီးတာဝန်ကျပြီးလို့အများစုကယူဆပါတယ်အမှန်ကတော့ဒါလောက်ကလေးနဲ့တာဝန်မကျသေးပါဘူးသူတော်ကောင်းစိတ်တွေဝင်ပြီးတော့ဖရာလောင်းစတဲ့သူတော်ကောင်းတွေကြင်ကြံကြိုးကိုအားထုတ်တယ်လို့ကိုယ့်ရဲ့မိသားစုတာဝန်ရက်ွက်တာဝန်နိုင်ငံနဲ့သာသနာနဲ့လူမျိုးရဲ့တာဝန်တွေကိုထမ်းဆောင်မှဘုန်းကြီးတို့တာဝန်ကျေးပါတယ်ထမ်းဆောင်နိုင်တဲ့အရေးချင်းတွေဖြည့်ပေးရတယ်တဲ့သူတော်ကောင်းစိတ်သက်ဖြည့်ပေးရတယ်သူတော်ကောင်းစိတ်သက်ဆိုတာတကူကောင်းဆန်တဲ့စိတ်သက်ကိုပယ်ဖြောက်ပြီးတော့အနစ်နာခံတဲ့စိတ်သက်ကိုအခြေခံမှသူတော်ကောင်းဆိုတာပိတာပါတယ်ခုလည်းပဲနာတပင်တထေးကြီးရဲ့သူ့ရဲ့တာဝန်ငွေတွေပေးပြီးတော့လုပ်လိုက်တယ်နောက်ဆုံးတော့သောတာပန်အရိယသာဝကဖြစ်သွားတယ်တဲ့အတမီ3ယောက်ကြတော့လည်းပဲသူကဘလို့ချီးမြှောက်တယ်ဆိုတော့နာတပင်တတိနဲ့ဝိတာခါတို့ဟာသာသနာတော်မှာတိတ်ပြီးတော့ကြီးညိုတော့အိမ်မှာနေစဉ်နေစဉ်ယဟန်2000လောက်2000လောက်ကိုကီလာနာယဟန်တွေအတွက်ဆံပြုတ်စသည်စီစဉ်ပေးတယ်ခီးသွွားယဟန်တော်တွေအတွက်လည်းပဲအိမ်မှာဝင်ပြီးတော့ဖုံးပေးနိုင်အောင်စီစဉ်တာနေစဉ်နေစဉ်ဆွမ်းခံတဲ့တန်ဃာတော်တွေအတွက်လည်းပဲစီစဉ်တယ်ဆိုတော့အလုံးတန်ဃာ2000လောက်ကိုနေစဉ်နေစဉ်စီမံရပါတယ်ဒါပေမဲ့လို့ရက်သေးရွာတဲမှာလည်းပဲတာရည်နာရည်ရှိပြီဆိုရင်နာတပင်တိနဲ့ဝိတာခါကိုလူတွေကဖိတ်ကြတယ်။ဘာဖြစ်လို့လဲဆိုတော့နာတပင်တိဝိတာခါကတရားတရားရှိတယ်လို့စေနာလဲကောင်းတော့တန်ဃာတော်ရှင်မြတ်တွေသုံးဖုံးပေးရင်လည်းပဲစိတ်တန်းကြဖုံးပေးနိုင်အောင်နင့်နာခံပြီးတော့ဆောင်ကြွက်တက်ကြတော့တန်ဃာတော်ရှင်မြတ်တွေကလည်းပဲနာတပင်တိနဲ့ဝိတာခါစီမံပြီဆိုရင်စိတ်တန်းကြဖြစ်ကြတယ်ပေါ့။အဲ့တော့အလူရှင်တွေကလည်းပဲနာတပင်တင်းနဲ့ဝိတာခါကိုအိမ်မှာဖိတ်ဖိတ်ပြီးတော့စီမံခိုင်းကြတော့တန်ဃာ2000အတွက်သူတို့အိမ်မှာလုံးမလူမရှိတော့နာတပင်တထေးကဘာလုပ်လဲဆိုတော့သူ့ရဲ့သမီးကြီးဖြစ်တဲ့မဟာသူပ္ပတ္တာကိုသူ့ရဲ့ယာတုထားလိုက်တယ် သူကတော့မျိုးတဲ့ရွာထဲမှာရက်ွက်ထဲမှာလှုပ်ဆရာရှိတာလေးตาရည်နာရည်လေးကုညီပြီးတော့လှုပ်တယ်အေးအေးဆေးဆေးလေးစိတ်နဲ့မနေပါဘူးအဲ့တော့သမီးကြီးဖြစ်တဲ့မာသူပ္ပဒါလည်းပဲဖခင်ရဲ့ခြေရာကိုနင်းပြီးတော့တန်ဃာတော်2000အတွက်စီမံတယ်တရားနာတယ်တရားအားထုတ်တယ်ဒီလိုနဲ့လှုပ်လိုက်တာနောက်ဆုံးသူတော်ကောင်းတွေရဲ့တရားစကားကြားနာပံများတော့တရားတွေဘာတွေအားထုတ်လိုက်တာနောက်ဆုံးတော့သောတာပန်ဖြစ်ပြီးတော့အိမ်တော်ကြပြီးတော့ခင်ပွန်းတယ်ရဲ့နောက်လိုက်သွားတယ်ပေါ့နောက်ဒါနဲ့တကသမီးလက်ဖြစ်တယ်သုလသုဘတ္တကိုဒီရာထုထားသုလသုဘတ္တကလည်းတန်ဃာတော်ရှင်မြတ်ကြီးစီကတ်ဘုရားရှင်စီကတ်တရားနာယူတရားအထုတ်နဲ့သောတာပန်ဖြစ်နောက်ဆုံးအိမ်တော်လောကီလူသားရအိမ်တော်ကြသွားတော့သူ့ရဲ့ခင်ပွန်းတယ်နောက်လိုက်သွားတကတတိယသမီးဖြစ်တဲ့အငယ်ဆုံးသမီးတွေသူမနာဒေဝီကိုဒီရာထုဆက်ထားတယ်သူမနာဒေဝီရလည်းပဲဒီလိုပဲတရားနာတရားအထုတ်ရင်းနဲ့နောက်ဆုံးအမတွေတဲ့တောင်မှညံထက်တော့နှမတ်နှဖို့ဆိုတဲ့တက္ကတာဂါမိမက်တက္ကတာဂါမိဖိုလ်ကိုမျက်မှောက်ပြုတယ်ဒါပေမဲ့လို့ရှေးကံမကောင်းရှာတော့ငငယ်ရွယ်ရွယ်လေးနဲ့လည်းပဲအသက်ဆုံးရှုံးသွားရှာတယ်ပေါ့အဲ့တော့ဆိုလိုတာကနာတပိန်တတိယမိသားစုကကြည့်လိုက်လို့ရှိရင်အနစ်နာခံတဲ့စိတ်သက်တကူကောင်းကောင်းဆန်တဲ့စိတ်တဲ့အတ္တတွေတက္ကဒိဋ္ဌိတွေကိုပယ်ရှားပြီးတော့အနစ်နာခံတဲ့စိတ်တဲ့လောကရဲ့ကောင်းကျိုးသာသနာတော်ရဲ့ကောင်းကျိုးကိုဆောင်ရွက်မယ်ဆိုတဲ့စိတ်တက်တွေဟာညီသူမျှသူဖြစ်နေလို့ကြည်ရတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့စာပေလေးလာတဲ့အခါမှာလည်းတိတ်ပြီးတော့အားကျစရာကြည်ညိုစရာကောင်းပါတယ်။ဒါကြောင့်မို့ဒီနာတပိန်တထေးရဲ့ဇက်ကြောင်းလေးတွေဖတ်လိုက်ပြီးဆိုလို့ရှိရင်မိမိတို့ရဲ့ညယောင်ကျူမိသားစုတွေပဲကိုယ့်ရဲ့ခြေစဉ်မျိုးဆက်မှာအတ္တကြီးတဲ့တကူကောင်းဆန်းတဲ့မိဘပေါ်မငဲ့များတဲ့ဒါမျိုးသားသမီးတွေမဖြစ်အောင်ငငယ်လေးတွေလက်ကျင့်ပေးရပါတယ်ဒါမှလည်းပဲမိဘတောင်းကြည်တယ်လို့ဒါဘုန်းကြီးကပြောချင်တယ်ပေါ့အဲ့တော့နာတပိန်တတိယအဲ့ဒီလိုမိသားစုပေါ်မှာလည်းပဲတောင်းကြည်တယ်လို့သာသနာတော်ပေါ်မှာလည်းပဲတောင်းကြည်တယ်ပေါ့နောက်ပြီးတော့သူဟာမြတ်စွာဘုရားထံမှာတရက်ကိုနှစ်ကြိမ်သွားသွားပြီးတော့စီးကတ်တယ်မနေ့တစ်ကြိမ်ညနေတစ်ကြိမ်စီကတဲ့အခါမှာလည်းပဲကိုရင်လေးတွေရဲ့ကြောင်းတကာကြီးနဲ့ရင်းနှီးနေတော့ကိုရင်လေးတွေကလည်းလာလို့ရှိရင်သူ့လက်ကိုလှမ်းလှမ်းကြည့်တယ်။သူကလည်းပဲမနှက်ခင်းသွားလို့ရှိရင်စားစရာတောက်စရာလေးတွေယူသွား။ညနေပိုင်းသွားလို့ရှိရင်လည်းပဲဖြိုရည်လေးတွေစတုမတူစတဲ့ထောဘက်စီယူစီပြားကြီးစတဲ့ဆေးပစ္စည်းလေးတွေယူပြီးတော့သွားလေးရှိတယ်။ကိုရင်လေးတွေကလည်းပဲသူ့လာလို့ရှိရင်သူ့လှမ်းကြည့်ပြီးတော့စားစရာလေးတွေကပါတော့ကိုရင်လေးတွေရဲ့တဘာဝခင်မင်နေကြတာပေါ့။ဒါပေမဲ့လို့နာတပင်တထေးဟာဘုန်းကြီးတို့သူရဲ့စိတ်တက်ကတိတ်ပြီးတော့အာနာတက်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားထံနေတိုင်းသာသွားနေတာ။တရားဟောဖို့ရာအတွက်ပြဿနာမေးဖို့ရာအတွက်စိတ်မကူးတဲ့။လျှောက်လဲမလျှောက်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူရဲ့စိတ်ကူးကဘုရားရှင်ကရှင်ဘီရင်နေပြီးတော့ထွက်လာတယ်ရှင်ဘီရင်မျိုးရိုးပေါ့။နောက်ပြီးတော့ဘုရားဖြစ်တော့လည်းပဲတိတ်ပြီးတော့တိမ်မွေးနှုတ်ညံ့နေ။ငါကတရားဟောခိုင်းလို့ရှိရင်ငါပေါ်မြန်တရားဟောလို့ငါကပြဿနာမေးလို့ပြဿနာဖြေရလို့ရှိရင်မြတ်စွာဘုရားပင်မန်းတော်မူရှာလိမ့်မယ်မြတ်စွာဘုရားကတိတ်နူးညံ့တယ်အဲ့ဒီလိုတွေးပြီးတော့ကြောင်းရောက်ပြီမယ်လို့ဘုရားမြတ်စွာဘုရားကိုတရားဟောပါလို့တခါမှမလျှောက်ဘူးမေခွန်လည်းပဲတခါမှမမေးဘူးပဲအဲရှားရှားပါပါလေးဒုက္ခနိဗ္ဗာန်အင်္ဂုတ္တရနိကေမှာသူမေးထားတဲ့မေခွန်လေးတခုခတ်တူတူလေးအလူကံပုဂ္ဂိုလ်ဘယ်နှယောက်ရှိပါသလဲဆိုတော့ဒီမေခွန်လေးတစ်ခုပဲကောင်းကောင်းတွေးရတယ်ပေါ့။ကျန်တဲ့နေရာကတော့မြတ်စွာဘုရားကပဲစစပြီးတော့ဟောမှသူကနာတာပဲ။တိတ်အာနာတက်တယ်သူ့ရဲ့စိတ်တက်ကအဲ့လောက်အာနာတော့လည်းပဲမြတ်စွာဘုရားကတိတ်ပြီးတော့မအာနာစေခြင်းပေါ့။မြတ်စွာဘုရားကလည်းပဲစကားဆက်တိုင်းဘလို့မင်းရှိလေဆိုတော့ဟောဒီတရားခတ်တယ်တဲ့။ငါဘုရားပါရမီဖြည့်ခဲ့တာအသက်နဲ့တူမြတဲ့ဇနီးတဇနီးမယားတွေတမိသားတွေကိုစွန့်လွတ်ပြီးတော့ငါဘုရားပါရမီဖြည့်ခဲ့တယ်။နောက်ပြီးတော့မျက်လုံးတော်တွေကိုထုတ်တာလှူတာဆိုလို့ရှိရင်လေမိုးဘော်ကကြေတရာတွေရှုံးလောက်အောင်ငါဘုရားထုတ်ပြီးတော့လှူခဲ့တယ်။နောက်ပြီးတော့အသွေးတွေလှူခဲ့တာဆိုရင်လေသမုဒ္ဒရာ၄ဆင်းထဲမှာရှိတဲ့ရေတွေနဲ့တောင်မှ၄သိန်းချီနဲ့ကဘာတသိန်းအတွင်းမှာမြောင်းနေတဲ့ငါဘုရားဒီလိုပါရမီတွေဖြည့်ခဲ့တာဟာတတ္တဝါတွေကိုအသိဉာဏ်ဖြန့်ဝေဖို့တရားဟောဖို့အတွက်တရားဟောလိုက်လို့ရှိရင်တရားနာပြီးတော့သူတော်ကောင်းတွေဖြစ်ကုန်မယ်အင်ဂုလိမာလလူပုဂ္ဂိုလ်မျိုးဆိုလို့ရှိရင်မိခင်ကိုတတ်မဲ့ဆဲဆဲကြီးမှမြတ်စွာဘုရားကတရားဟောလိုက်တဲ့အတွက်တရားသူတွေရပြီးတော့အဲ့ဒီကံကြီးထိုက်ပြီးတော့ငရဲကြမဲ့ဘေးကလွတ်ပြီးတော့နိဗ္ဗာန်စံဝင်သွားရတယ်ပေါ့ငါဘုရားကအဲ့ဒီလူအသိဉာဏ်တွေဖြန့်ပြူးဖို့အတွက်တရားဟောဖို့အတွက်ဘုရားဖြစ်အောင်လုပ်ခဲ့တာတဲ့ဒါလေးရတယ်ပဲသိပြီးတော့ကြည်ညိုစရာကောင်းပါတယ်မြတ်စွာဘုရားကလည်းပဲသိပြီးတော့ကြည်ညိုစရာကောင်းပါတယ် ရသော်ဘုရားရဲ့ရည်ရွယ်ချက်ဟာပြောင်းပြန်ပြန်လဲလို့ရှိရင်ဘုရားဖြစ်လာတဲ့အခါမှာလူမင်းနမင်းဗြဟ္မာနေရပူဇော်တာကိုဇိမ်ကြကြအဲ့ဒီလိုဇိမ်ကြကြခံယူဖို့အတွက်ဖျားဖြစ်ခဲ့တာမဟုတ်ဘူးဖျားဖြစ်အောင်လုပ်ခဲ့တာမဟုတ်ဘူးဆိုတာဘုန်းကြီးတို့ဒါပြောင်းမြန်နေရခြင်းတွေးပြီးတော့ကြည်ညိုလို့ရတယ်ပေါ့အများစုပုံကိုယ်တွေကစီးပွားရေးရှာတယ်ဆိုလို့ရှိရင်ဇိမ်ခံစားဖို့စံစားဖို့ခံစားဖို့ပညာတတ်ကြီးတွေဖြစ်လို့ရှိရင်လည်းပဲအပူဇော်ခံယုံတတ်တဲ့ဒါမျိုးဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်တွေဟာပုထုဇဉ်တွေတဘာဝဖြစ်ပေါ်တတ်တယ်ပေါ့မြတ်စွာဘုရားကတော့မဟုတ်ဘူးငါဖျားဖြစ်အောင်လုပ်ခဲ့တာဒီလိုပူဇော်ခံဖို့သူများတွေလူတန်းသားလေးတွေဇိမ်နဲ့စားတော့အိတ်နေဖို့ဒါမျိုးမဟုတ်ဘူးတဲ့ငါဖျားကအသိဉာဏ်တွေဖြန့်ဝေခြင်းလို့တရားတွေဟောခြင်းလို့သာသနာတော်ကြီးကိုမှီပြုပြီးလူနဲ့ပြန်မှာတတ္တဝါတွေချမ်းသာစေဖို့အတွက်ငါဖျားကပါရမီတွေဖြည့်ခဲ့တာတဲ့ခုတော့နာထပင်တတိယငါဖျားကိုအာနာလို့ဆိုပြီးတော့မဆောင်လျှောက်တဲ့နေရာဆောင်လျှောက်တယ်အာနာလို့ပြဿနာလည်းမမေ့တရားလည်းမဟောဘူးငါဖျားကိုမဆောင်လျှောက်တဲ့နေရာလာပြီးတော့ဆောင်လျှောက်နေကြတယ်ဆိုရင်မြတ်စွာဘုရားကလည်းနာထပင်တတိယကိုအားမရဘူးပေါ့ဒါကြောင့်မို့ယခုတုတ်တန်ချမ်းသာလေးမျိုးတရားကိုလည်းပဲမြတ်စွာဘုရားကနာထပင်တတိယကိုတရက်နှစ်ချိန်မြတ်စွာဘုရားကြံချင်ကတ်တဲ့အခါမှာနာထပင်တတိယမမေးဘူးဆိုတာသိတော့ကိုတော်တိုင်မြတ်ဒီတရားကိုတနာဆောင်လျှောက်ချီးမြှောက်တဲ့နေနဲ့ဟောကြားခဲ့တယ်ပေါ့အတာကိုအနာတပိန္ဒီကောကပတိရေနာဘဂဝါတိနုပတင်ကမိဥပတင်ကမိတဝါဘဂဝန္တံဘိဝါတေတဝါဤကမန္တန်နိတိတိတဲ့အခါတပအဲ့ဒီလိုပဲမြတ်စွာဘုရားခြိတဲ့စီမှာနာတပိန္ဒတိရချင်းကတ်လာတယ်ပေါ့ချင်းကတ်လာပြီးတော့ထီချင်းကြီး၅ပါးနဲ့ရိုးရိုးတေးတေးရှစ်ခိုးတယ်ပေါ့လက်ချေနှစ်ဖူးတထောင်တူအောက်မှာထီးပြီးတော့ကြကြနာနာရှစ်ခိုးတယ်ပြီးတယ်လည်းမရှစ်ခိုးဘူးပေါ့ရှိခိုးပြီးတဲ့အခါမှာဧကမန္တန်နိတိတိတဲ့တင်းတင်းလျောက်ပဲတခုသောရက်မှာထိုင်နေတဲ့တင်းတင်းလျောက်ပဲတခုသောရက်ဆိုတော့ဘုန်းကြီးတို့ဝေနီလေးညာမြင်မောက်ရာနဲ့မျက်နာချင်းအနောက်ကျောရက်ဟူဆိုတဲ့မြတ်စွာဘုရားကိုယ်လေးစားတဲ့ပုဂ္ဂိုလ်နဲ့မဝေလွန်းတဲ့အရက်မနေလွန်းတဲ့အရက်ကိုယ်လေးစားတဲ့ပုဂ္ဂိုလ်ရဲ့လေးညာမကြတဲ့အရက်ကိုယ်လေးစားတဲ့ပုဂ္ဂိုလ်ရဲ့မမြင့်တဲ့နေရာအရက်နောက်ပြီးတော့ကိုလေးစားတဲ့ပုံကိုယ်ရဲ့မျက်နှာချင်းဆိုင်ကက်ကက်နောက်ကျောရက်ဒါမျိုးတွေအပြစ်တွေကိုရှောင်ထွားပြီးတော့ထိုင်တာကိုခေါင်းကြီးတို့စားပေးမှာတင့်တင့်လျောက်ပတ်စွာထိုင်ခြင်းလို့ဒီလိုခေါ်ပါတယ်ခုလည်းပဲနာတပင်တတိယမြတ်စွာဘုရားရဲ့မနီလွန်းမဝေလွန်းမြတ်စွာဘုရားရဲ့မမြင့်တဲ့နေရာမြတ်စွာဘုရားရဲ့လေညာမကြတဲ့နေရာရှစ်တက်တဲ့မျက်စိနဲ့ဒါတိုက်ကြည့်လို့ရတဲ့နေရာလည်းမဟုတ်နောက်ကျောလည်းမဟုတ်ဒီလိုအပြစ်လွတ်တဲ့နေရာလေးမှာထိုင်နေတယ်ဆိုရင်မြတ်စွာဘုရားကဧကမန္တန်နိသိဏံကိုအနာတပိန္ဒိကံကပတိံဘဂဝါဧတတဝောစာတဲ့အဲ့ဒီလိုထိုင်နေတယ်ဆိုလို့ရှိရင်ပဲမြတ်စွာဘုရားကဟောဒီတထေရတော့ငါဘုရားတရားမဟောလို့ကတော့ तू ဟာထိုင်နေမှာပဲတရားဟောဖို့တိုက်တွန်းမှလည်းမဟုတ်ဘူးပြဿနာလည်းပဲမေးမှလည်းမဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားကတနာဆောင်လျှောက်ချီးမြှောက်တဲ့အနေနဲ့သူ့ရဲ့ကြောင်းတကာသာသနာတော်ကိုသိပြီးတော့ကျေးဇူးများတဲ့တကာဖြစ်လို့မြတ်စွာဘုရားကဟောဒီချမ်းသာလေးမျိုးတရားဆိုတဲ့အမည်ရတဲ့ဒီတရားကိုဟောကြားခဲ့တာပဲဘယ်လိုဟောလိုက်လဲဆိုတော့စတ္တရီမာနိကာပတိဒုက္ခာနိအဓိကမနိယာနိကိဟိနာကာမဘဝိနာကာလိနာကာလံတမေနတမယံဥပါဒါယာကာပတိအနာတပိန်တတိကာလိနာကာလံသင့်လျောသောခါတိုင်းခါတိုင်းကိုတမေနတမယံကောင်းမြတ်တဲ့ချိန်တိုင်းချိန်တိုင်းကိုဥပါရာယအကြောင်းပြု၍ကိနာကာမဘဝိနာကာမဂုံခံစားနေကြတဲ့လူ့အကြောင်းမျိုးကောင်းသားမျိုးကောင်းသမီးတီအဓိကမဏိယာနိယတင်ယတိုက်ကုံသောရအောင်ကြိုးစားတိုက်ကုံသောဒုက္ခာနိချမ်းသာတို့သည်ဣမာနိစတ္တာရိဤလေးမျိုးတို့ပင်သည်ဤတီတို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖျားသည်အနာတပိန္ဒိကံကာပတိအနာတပိန္ဒီတဲ့တထေကြီးကိုအဝောစာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်အဲ့ဒီလိုထိုင်နေဆိုလို့ရှိရင်ပဲမြတ်စွာဘုရားကသူ့ရဲ့သာသနာပေါ်မှာကျေးဇူးများတဲ့ဖျားရှင်ပေါ်မှာကျေးဇူးများတဲ့တန်ဃာတွေပေါ်မှာတိတ်ပြီးတော့ကျေးဇူးများတဲ့နာထပင်တထေးကြီးကိုရေရှည်အတွက်မျော်ကိုပြီးတော့ဒီချမ်းသာလေးမျိုးတရားကိုမြတ်စွာဘုရားကဟောကြားခဲ့ပါတယ် ဲ့တော့ဒီတရားကိုဟောကြားလိုက်တဲ့အခါမှာရှင်အာနန္ဒာကနောက်ထပ်မှတ်သားပြီးတော့တန်ခိုင်းနာတင်းတဲ့အခါရှင်မကတ္တပကမေးလို့ရှင်အာနန္ဒာကဒီသုတ်တံကိုပြန်ပြီးတော့ဖြေဆိုခဲ့တယ်ပေါ့အဲ့ဒီလိုဖြေဆိုခဲ့တဲ့အားဒီကိုတန်ခိုင်းနာတင်းမထေရီဆောင်ရွက်ခဲ့တယ်တန်ခါတော်ရှင်မြတ်ဒီနှစ်ပေါင်း2550ပြည့်အောင်ပရိယတိသာသနာတော်ကြီးမကွယ်ပြောက်အောင်ဆိုပြီးတော့ခုနောက်စာတင်တိုက်အဆက်ဆက်ဇာတော်ဒီဆောင်ရွက်ခဲ့လို့ဘုန်းကြီးတို့လည်းပဲဒီတရားကိုလေ့လာပြီးတော့ယနေ့မြတ်ရောင်ကြီးမိသားစုကိုဓမ္မဒါနဖြစ်နေပြန်လည်ပေးအပ်ခြင်းဖြစ်တယ်ပေါ့မူရင်းကတော့အဲ့ဒီနာတပိန်တထေးကိုမြတ်စွာဘုရားကဟောကြားခဲ့တာပဲအဲ့တော့တထေးတဲ့သင်တို့ဟာလူဘဝမှာနေကြတယ်သာသနာဘောင်မှာဝင်ရောက်ပြီးတော့ယဟန်လည်းပဲမပြုတ်နိုင်ဘူးဘိက္ခုနီဖြစ်တဲ့သီလရှင်တွေလည်းပဲဘိက္ခုနီမဝတ်နိုင်သီလရှင်လည်းမဝတ်နိုင်ဘူးခုခေတ်လူပြောရင်အဲ့ဒီလိုလူဘဝမှာနေတဲ့မျိုးသားမျိုးသမီးတွေဟာတဲ့အခွင့်တင်တိုင်းအခါတင်တိုင်းကြိုးစားပြီးတော့ရှာဖွေရမယ့်ချမ်းသာဟာ၄မျိုးရှိတယ်တဲ့လူဖြစ်လာလို့ရှိရင်တော့ဒီချမ်းသာ၄မျိုးကိုရှာကိုရှာရမှာပဲတဲ့အဓိကမဏိယနေရတဲ့ရထိုက်ကုန်တော့ရအောင်ကြိုးစားထိုက်ကုန်တော့တဲ့လူဖြစ်လာလို့ရှိရင်အခွင့်တင်ရင်ဒီချမ်းသာ၄မျိုးရအောင်ရှာရမှာပဲတဲ့တန်ဃာတွေဖြစ်လာလို့ရှိရင်တော့ဒီ၄မျိုးလုံးမလိုအပ်ဘူးပေါ့ယဟန်တော်ဒီဆိုလို့ရှိရင်လည်းပဲဒီလေးမျိုးလို့မလိုအပ်ပေမဲ့လူဖြစ်လာလို့ရှိရင်တော့သားရေးသမီးရေးနောက်ပြီးတော့ရဲရေးရွာရေးနိုင်ငံရေးလူမှုရေးသာသနာရေးအရေးပေါင်းများစွာရှိနေတော့ချမ်းသာလေးမျိုးကိုရအောင်ကြိုးစားပါလို့မြတ်စွာဘုရားကသူ့ရဲ့ကြောင်းတကားကိုမိန့်တော်မူတယ်ပေါ့အဲ့တော့ချမ်းသာလေးမျိုးကဘာလဲဆိုတော့ကတ္တမာနီစတ္တာရိအထိတုက္ကံဘောဂတုက္ကံအာနနယတုက္ကံနဝိဇတုက္ကံအတိတုကံရှိတယ်ရှိတယ်ဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းဘောဂတုကံစီစဉ်ဥစ္စာကိုခံစားရင်သုံးဆောင်ရင်ဖြစ်တော့ချမ်းသာ၎င်းအာနန္ဒယတုကံကြွေမီမရှိဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းအနာဝိဇာတုကံအပြစ်မရှိဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းဒီတဲ့တတိတဲ့တင်းတို့လူတကာတကမတွေဆိုတာအရေးပေါင်းများစွာရှိနေတဲ့အတွက်ခုငါဖေဟဟောပြမယ်ချမ်းသာ၄မျိုးကိုအခွင့်တင့်လို့ရှိရင်ကြိုးစားအားထုတ်ပါတဲ့နံပါတ်၁ချမ်းသာပါလဲဆိုတော့အတ္တိတုကံရှိတယ်ရှိတယ်ဟုစိတ်ကိုရင်ဖြစ်တော့ချမ်းသာ၎င်းတဲ့အကျဉ်းချုပ်ကပါလဲဆိုတော့တရားသဖြင့်စီးပွားဥစ္စာတွေကိုရှာဖွေပါတဲ့လူဖြစ်လာမှတော့ဘုန်းကြီးလူသွားပြီးတော့မနေနဲ့လို့ဒီလိုဒိဋ္ဌိပြောတာပါပဲလူဖြစ်လာလို့ရှိရင်ကို့မှာသာသမီတွေရှိတယ်မိဘတွေရှိတယ်မိဘတွေဆိုလို့ရှိရင်လည်းပဲမတပိတုဥပဋ္ဌာဏံမိဘကိုပြုစုလိုကြည်ခြင်းဟာမင်္ဂလာတပါမင်္ဂလာဆိုတာဘုန်းကြီးတို့နိဗ္ဗာန်ရောက်ကြောင်းဖြစ်ပါတယ်ပௌဒ္ဒာဒရတတင်ကဟောသာသမီဇနီးများတွေရှိနေလို့ချင်းသူတို့ကိုတရားတစ်ဖြင့်ရှားပွေကြွေးမွေးပြုစုစောင့်ရှောက်တာမင်္ဂလာတပါမင်္ဂလာဆိုတာနိဗ္ဗာန်ရောက်ကြောင်းတရားပါပဲအဲ့တော့စီးပွားရေးတွေမှမရှိဘူးဆိုရင်မိဘဘယ်လိုလုပ်ပြီးတော့ပြုစုလိုကြွေးမလဲသာသမီတွေကိုဘယ်လိုလုပ်ပြီးတော့ချီးမြှောက်ထောက်ပံ့မလဲဒါကြောင့်မို့ဒီလိုချီးမြှောက်ထောက်ပံ့နေတာတရားသဖြင့်လုပ်လို့ရှိရင်မြတ်စွာဘုရားကမင်္ဂလာတွေပါတဲ့နိဗ္ဗာန်ရောက်ကြောင်းတရားတွေပါပဲ။ဒါကြောင့်မို့အဋ္ဌိတုက္ကံငါမှရှိတယ်ရှိတယ်ဟုစိတ်ကိုရင်ဖြစ်တော့ချမ်းသာတဲ့။ဒါလည်းပဲတရားသဖြင့်စီးပွားဥစ္စာတွေရှာမှဒီလိုတရားသဖြင့်စီးပွားဥစ္စာတွေရှာပြီးတော့ကိုယ်မှရှိပြီဆိုလို့ရှိရင်တွေးလိုက်တိုင်းတွေးလိုက်တိုင်းဝမ်းမြောက်ခြင်းနှစ်သက်ခြင်းဆိုတဲ့ချမ်းသာကိုခံစားရတယ်တဲ့။ဒါလည်းပဲပထမချမ်းသာပေါ့။အဲ့တော့မြတ်စွာဘုရားကဒီစကားကိုမိန့်တော်မူတဲ့အခါမှာယနေ့ညယောင်ကြည်မိသားစုဒါလေးကိုနည်းနည်းစဉ်းစားစီခြင်းနဲ့ပေါ့အဲ့တော့မြတ်တချို့ကပြောကြတယ်မြတ်စွာဘုရားရဲ့တရားတော်တွေဟာလိုက်နာကျင့်သုံးလို့ရှိရင်မဟုတ်ဘူးနိဗ္ဗာန်လောကုတ္တရာအတွက်တော့ဖြစ်ပါရဲ့စီးပွားရေးတွေကြရတယ်လို့ဒီလိုတချို့ကပြောကြတယ်မဟုတ်ပါဘူးမြတ်စွာဘုရားကဒီမှာနာတပိန်တထေးဆိုတာလေဘုန်းကြီးတို့ပုထုဇဉ်ရိုးရိုးတောင်မဟုတ်တကယ်သောတပန်အရိယာတာဝကအကြောင်းတရားကြီးပါဟောကြားနေတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားမြတ်စွာဘုရားကနာတပိန်တတိကိုသင်အရိယာပုဂ္ဂိုလ်ဖြစ်နေပြီစီးပွားဥစ္စာတွေမရှာနဲ့လို့မြတ်စွာဘုရားကမဟောပါဘူးတရားတစ်ဖြင့်ရှာဖွေရတယ်လို့ဒီလိုပဲဟောပါတယ်တချို့နေရာတွေမှာဆိုရင်မြတ်စွာဘုရားကကုံတယ်လို့လို့ရှိရင်ဘလို့အင်္ဂါဒီနဲ့ပြည့်စုံရတယ်ဘလို့အင်္ဂါဒီနဲ့ပြည့်စုံရင်ကုံတယ်လို့ရှိရင်ရှုံးတတ်တယ်ဘလို့မိတ်ဆွေတွေနဲ့ပေါင်းရတယ်စသဖြင့်ကြီးပွားရေးတွေဟောခဲ့တာအများကြီးပါဒါဟုတ်တချို့ပုဂ္ဂိုလ်တွေကတရားတော်တွေကိုတည်တည်ချာချာမလေ့လာတော့မြတ်စွာဘုရားရဲ့တရားတော်တွေကျင့်သုံးလို့ရှိရင်စီးပွားရေးကြတတ်တယ်။ဒါမျိုးတွေယူဆပြီးတော့တရားဘက်လိုက်စားသွားရင်စီးပွားရေးမဖြစ်တော့ဘူး။ဒ
ဒါမျိုးလေးတွေကောက်ချက်ချတာဘုန်းကြီးတို့စာပေမနှံ့ဆက်လို့ပြောတာလို့ဒီလိုသဘောပေါက်စေခြင်းပါတယ်တချို့ကြတော့လည်းပဲရှိတယ်ပေါ့ဘာရှိလဲဆိုတော့မိဘတွေရှိတယ်သားသမီးတွေရှိတယ်သားသမီးတွေမှာဇနီးမယားတွေမှာဆင်ဆင်ရဲရဲနဲ့နေကြတယ်မိဘတွေကလည်းပဲဆင်ဆင်ရဲရဲနေကြတယ်သူကပြုစုလုံကျွေးဖို့တော့စိတ်မကူဘဇက်ကတော့ပရိဒီကိုင်းပြီးတော့အိဋ္ဌဒုက္ခနတ္တတွေနဲ့ပြောပြီးတော့စီးပွားရေးဆိုတာအိဋ္ဌပါကွာမြတ်စွာဘုရားကအိဋ္ဌဟောတာဒါတွေရှားစရာမလိုပါဘူးဇနီးမယားတွေသတိသားတွေကြည်လိုက်တော့အောက်တန်းကြလို့မိဘတွေကြည်လိုက်တော့လည်းပဲဆင်းရဲနှွမ်းတယ်လို့ဒါမျိုးဟာမြတ်စွာဘုရားရဲ့အလိုမကြပါဘူးမြတ်စွာဘုရားကကိုယ်မှာတာဝန်ရှိတယ်သာသမီဇနီးမယားတွေကိုတရားသဖြင့်ချီးမြှောက်ထောက်ပံ့တာဟာမင်္ဂလာတရား38ပြာမင်္ဂလာတွေမှာဒါနိဗ္ဗာန်ရောက်ကြောင်းတရားလို့ဟောထားရှိပါတယ်မိဘတွေကိုတရားသဖြင့်ပြုစုလုပ်ကြွေးတာဟာဘုန်းကြီးတို့မင်္ဂလာဒီမင်္ဂလာလည်းပဲနိဗ္ဗာန်တည်းထောက်ပံ့ဖြစ်တယ်လို့ဟောကြားထားတယ်ဒါဟုတ်ပဲတချို့ရဲ့ရွာတွေမှာကိုယ်ကပြင်းတာကိုပြင်းတယ်လို့မပြောဘဲနဲ့နေဆာဒုက္ခနတ္တဆိုပြီးတော့ပါဇက်ကပြောလက်ကပရိကံပြီးတော့ဘာမှမလုပ်ဘဲနဲ့သမီးသားတွေဇနီးမယားတွေမိဘတွေကြတော့မျက်နှာငယ်လေးနဲ့ကိုကိုတိုင်စားတော့လုံနေကြတာဒါလည်းပဲမြတ်စွာဘုရားရဲ့တရားတော်နဲ့မညီဘူးလို့ဟောဒီတုတ်တံကိုကြည့်ပြီးတော့ဘုန်းကြီးတို့ပြောလို့ရပါတယ်ဒါကြောင့်မြတ်စွာဘုရားကလူဖြစ်လာလို့ရှိရင်အရေးပေါင်းများစွာရှိတဲ့အတွက်တရားတစ်ပြင်စီးပွားဥစ္စာရှာရမယ်ရှာလာလို့ရှိလာလို့ရှိရင်တွေးလိုက်တိုင်းတွေးလိုက်တိုင်းမှာစိတ်ချမ်းသာမှုတွေဖြစ်ပေါ်လာတယ်ဒီချမ်းသာကိုလည်းပဲလူဖြစ်လာလို့ရှိရင်ရအောင်ကြိုးစားပါတဲ့နောက်ဒုတိယချက်ကဘာလဲဆိုတော့ဘောဂတုကံစီစဉ်ဥစ္စာကိုခံစားရင်းဖြစ်တဲ့ချမ်းသာ၎င်းတဲ့အဲ့ဒီလိုစီစဉ်ဥစ္စာတွေရလာပြီဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့ဖျားတဲတဲ့အခါထီတင်တဲ့အခါအိမ်ဆောက်တဲ့အခါမှာညံဆိုတာရှိပါတယ်ဉာဏ်ဆိုတာကဘုန်းကြီးတို့မရှိမဖြစ်လိုအပ်တဲ့ပစ္စည်းပဲဉာဏ်ကိုအသုံးပြုပြီးတော့ထီတော်တင်မယ်ဉာဏ်ကိုအသုံးပြုပြီးတော့ဖျားတဲမယ်ဉာဏ်ကိုအသုံးပြုပြီးတော့တိုက်တာတွေဆောက်မယ်ဒါပေမဲ့လို့ဒီဉာဏ်ဟာကိုးကွယ်ဖို့မဟုတ်ပါဘူးအဲ့တော့ဒီပစ္စည်းဥစ္စာဆိုတာလည်းမြတ်စွာဘုရားကရှာဖွေရမယ်တဲ့တရားတစ်ပြည့်ဒါပေမဲ့လို့ဒီပစ္စည်းဥစ္စာကြီးတွေကိုဖတ်တွေ့ပြီးတော့ငါဟာဆိုပြီးတော့ဒီငွေတွေကိုကိုးကွယ်သွားလို့ရှိရင်လည်းဒီပုဂ္ဂိုလ်ကအယူမှားသွားတတ်တယ်ဒီငွေတွေကိုညံလို့အသုံးချပြီးတော့ကိုယ့်ရဲ့သာသမီတွေဇနီးမယားတွေမိတ်ဆွေတွေမိဘတွေယဟန်တန်ခါသာသနာတော်အတွက်အသုံးချရတယ်တဲ့ညံလို့အသုံးပြုပြီးတော့ကိုယ့်ဘဝကိုမြင့်တက်အောင်ပါရမီတွေအဖြစ်နဲ့ပြောင်းလဲပြရတယ်လေဒီငွေတွေရှာတော့ရှာပါရဲ့ယောက်ျားတစ်ယောက်ဟာအိမ်လေးပါးလေးဆောက်တဲ့အခါဖခင်တွေထီတင်တဲ့အခါညံလို့ပြီးတော့ဒီညံကြီးကိုကိုယ့်ကိုယ်ရာဖြစ်နဲ့ထားရင်ဒီပုဂ္ဂိုလ်ဟာအယူပဲဖြစ်မှာပဲအဲ့ဒီလိုပဲပစ္စည်းဥစ္စာတွေရှားပြီးတော့သာသနာအတွက်လည်းပဲမတုံလူမှုရေးတွေအတွက်လည်းပဲမတုံသာသမီတွေမိဘတွေအတွက်လည်းပဲမတုံဒါကြီးကိုဖတ်တွေ့ပြီးတော့ညံလို့ကိုကိုယ်ထားရင်လည်းပဲဒီပုဂ္ဂိုလ်ဟာဒီဘောဂဒုက္ခဆိုတဲ့စီးစင်ဥစ္စာကိုခံစားခြင်းကြောင့်ဖြစ်တဲ့ချမ်းသာကိုရမှာမဟုတ်ဘူးတဲ့ပေလို့ရှိရင်ဒီပုဂ္ဂိုလ်ဟာအပေတောင်ရောက်သွားနိုင်တယ်ပေါ့ဒါကြောင့်မို့ဒီရလာလို့ရှိရင်လည်းပဲတရားမြတ်တာဆိုတာသုံးဆောင်ခံစားရတယ်ဒီခံစားခြင်းဆိုတဲ့ချမ်းသာကိုလည်းပဲလူတကာတကာမတွေကကြိုးစားရှာယူထိုက်တယ်ဆိုပြီးတော့ဒုတိယချမ်းသာကိုမြတ်စွာဘုရားကအနာထပိန်တတိယကိုဟောကြားခဲ့တယ်ပေါ့။နောက်တတိယချမ်းသာကဘာလဲဆိုတော့အာနန္ဒယဒုက္ခံကြွေးမီမရှိဘူးစိတ်ကူးရင်ဖြစ်သောချမ်းသာ၎င်း ਨੇ ကြွေးကင်းတာလည်းပဲချမ်းသာတစ်မျိုးပဲတဲ့ကြွေးကင်းအောင်နေတဲ့သူများအကျွေးတွေတင်လို့ရှိရင်ကိုကချိုးချံချွေတာပြီးတော့သုံးပြီးတော့မြဲမြဲဆက်ပြစ်လိုက်တယ်အကျွေးကင်းအောင်လည်းပဲစာဝတ်နေရည်တွေမှာတင်းတင်းရောင်ရဲပြီးတော့ရှိတာလေးနဲ့စားပြီးတော့ပြန့်ပြတ်တတ်တတ်လောက်ရတယ်ကျွေးတင်းအောင်မလောက်ရဘူးလေလှူတဲ့တန်းတဲ့ခါးတွေမှာလည်းပဲသူများမြောက်ပေးတိုင်းအကျွေးတွေဘာတွေမလုံနေတယ်ကျွေးတင်တာကလည်းပဲဆင်းရဲခြင်းတစ်မျိုးပဲတဲ့ဒါကြောင့်မို့လူဖြစ်တဲ့မျိုးသားမျိုးသမီးတွေကကျွေးကင်းတဲ့ချမ်းသာကိုလည်းပဲရအောင်ကြိုးစားကျွေးကင်းရင်လည်းပဲချမ်းသာတစ်မျိုးပဲဆိုပြီးတော့မြတ်စွာဘုရားကမဟာကရုဏာတော်ရှေ့ထားပြီးတော့သူ့ရဲ့ကျောင်းတကာနာထပင်တတိယကိုကျွေးတင်ပါစို့လို့ဟောကြားတော်မူခဲ့တယ်ပေါ့ဒါကတတိယချမ်းသာအဲ့တော့ပြန်ပြောမယ်နံပါတ်၁ကအထိတုခတရားတစ်ပြင်ရှားရှားလို့ရှိရင်ကိုယ်မှာရှိလာပြီဆိုရင်ဒါရှိတယ်ရှိတယ်လို့တွေ့တိုင်းချမ်းသာတစ်မျိုးကိုခံစားရတဲ့ချမ်းသာနံပါတ်၂ကဘောဂတုခစီစဉ်ဥစ္စာတွေရှားရှားပြီးတော့ဒီစီစဉ်ဥစ္စာတွေကိုအသုံးချပြီးတော့မိသားစုတွေတိုင်းပြည်နဲ့လူမျိုးတွေကိုချမ်းသာအောင်လုပ်ပြီးတော့ကိုယ့်အတွက်လည်းပဲပါရမီတွေဖြစ်နေတုံးချရတယ်။ဒီလိုစွန့်လွတ်ချင်းကြောင်ဖြစ်တဲ့ချမ်းသာကိုလည်းပဲခံစားအောင်ကြိုးစားရတယ်။နံပါတ်၃ကြွေးကင်းတဲ့ချမ်းသာဒီကြွေးကင်းတဲ့ချမ်းသာလည်းပဲစာဝတ်နေနာဝိဇ္ဇဒုက္ခ နာဝိဇဒုက္ခဆိုတာဘာလဲဆိုတော့အနာဝိဇဒုက္ခအပြစ်မရှိဟုစိတ်ကူးရင်ဖြစ်သောချမ်းသာ၎င်းကိုယ့်ရဲ့ကာယကံခန္ဓာကိုယ်နဲ့ပြုလုပ်တဲ့အမှုဝစီကံနှုတ်နဲ့ပြောတဲ့အမှုမနောကံစိတ်နဲ့ကြံတဲ့အမှုအဲ့ဒီကိုနှုတ်စိတ်နဲ့သူတပါးပေါ်လည်းပဲမထိကြိုက်အောင်ကိုပေါ်မလဲပဲမထိကြိုက်အောင်အပြစ်ကင်းအောင်နေတဲ့ချမ်းသာကိုအနာဝိဇဒုက္ခလို့ခေါ်ပါတယ်အဲ့ဒီချမ်းသာလည်းပဲတိတ်ပြီးတော့အရေးကြီးတယ်တဲ့ဒီချမ်းသာကိုလည်းပဲလူဖြစ်လာလို့ရှိရင်ကြိုးစားအားထုတ်ပါလို့မြတ်စွာဘုရားကနာထပင်တတိကိုအကျဉ်းချုပ်ဟောတယ်ပေါ့ဂါပတိအင်ရှင်တတိကိနာကာမဘဝိနာလူ့အကြောင်းဖြစ်တဲ့မျိုးကောင်းသားမျိုးကောင်းသမီးသည်အဓိကမဏိယာနိယတင်ရထိုက်ကုန်သောရရှိအောင်ကြိုးစားရှာဖွေတိုက်ကုန်သောဒုက္ခနိချမ်းသာတို့သည်ဤမာနိစတ္တာရီဤလေးမျိုးတို့ပင်သည်ဣတိတုဘဂဝါသုံးလောကထုတ္တရှင်တော်မြတ်ဗျာသည်အနာတပိဏိကံကပတိယနာတပိမိတဲ့အကြောင်းတကားတည်းကြီးကိုအဝောစာကရုဏာရှည်သွာပညာအပြင်ဟောကြားတော်မူခဲ့ပါပြီတတိအဲ့တော့မြတ်စွာဘုရားကသူဟောကြားလိုက်တဲ့ဒီချမ်းသာလေးမျိုးကိုတထေကြီးကသိနားမလည်မှဆိုတော့မြတ်စွာဘုရားကကိုတော်တိုင်းပဲအကျေချဲ့ပြီးတော့ဟောကြားခဲ့တယ်ပေါ့အဲ့တော့ကတမင်ဇာကာပတိအဋ္ဌိတုခံတဲ့တထေကြီးတဲ့အဲ့ဒီစီးစိမ်ဥစ္စာတွေကိုတရားတစ်ဖြင့်ရှားဖွေရမယ်ရှားဖွေလို့ရှိလာလို့ကျရင်စိတ်ချမ်းသာမှုဖြစ်တယ်ဒီချမ်းသာကိုလည်းပဲရအောင်ကြိုးစားရမယ်ဆိုတဲ့အထက်မှာအဋ္ဌိတုခံတော့ကိုတော်တိုင်းပဲအကျေပြန်ပြီးတော့ဖြေခဲ့တယ်ပေါ့ဣဒာဂာပတိကူလာဗုဒ္ဓတဘောဂါဟွန်တိဥဋ္ဌာနာဝိရိယာတိကတာပါပလာပရိစိတာတေတာဝခိတာတံမိကာဓမ္မလတ္တာတဲ့ဂာပတိနာတပိန်တတိဣဒာဤလောက၌ကူလာဗုဒ္ဓတအမျိုးကောင်းသားမျိုးကောင်းသမီးဤဥဋ္ဌာနာဝိရိယာတိကတာထာကြလုံးလာဝိရိယကြောင့်ရကုန်သောပါပလာပရိစိတာလယုံအာကိုဖြင့်စီပူးစုဆောင်ထားကုန်သောတေတဝိထိတာသွေတည်းသည်ယူစီအောင်ကြိုးစားသည်ဖြင့်ရရှိထားကုန်သောဓမ္မိကာကုသလကမ္မပရတရား၁၀ပါးနှင့်ရှင်ကုန်သောဓမ္မလတာကုသလကမ္မပရတရား၁၀ပါးဖြင့်ရကုန်သောဘောဂါစီစဉ်တို့သည်ဟွန်တိရှိကြပေကုန်၏တဲ့တထေတဲ့အဲ့ဒီလိုစီးပွားရှာတဲ့နေရာမှာဥဋ္ဌာနာဝိရိယတိကတာထာကြလုံးလောဝိရိယကြောင့်ရကုန်သောတဲ့ကိုယ့်ရဲ့လုံလောက်ဝီရိယတွေနဲ့ကြိုးစားပြီးတော့ရှာဖွေရတယ်တဲ့အချောင်မလိုက်နဲ့တဲ့ပြင်းတယ်ဆိုတာလည်းပဲစီးပွားပျက်စီးချောင်းနေတယ်မြတ်စွာဘုရားကတိန်ကာလတုတ်တံပါဆိုလို့ရှိရင်ပြင်းရင်ချင်းဟာစီးပွားဥစ္စာပျက်စီးတတ်တယ်ပြင်းရင်ချင်းကိုဖယ်ရှားရမယ်ကြိုးစားပြီးတော့စီးပွားဥစ္စာဆိုတာခေကာလအခြေအနေလိုက်ကြိုးစားပါတဲ့ဒီလိုကြိုးစားတဲ့အခါမှာဘာဗလာပရိစိတာလယုံအားကိုဖြင့်လည်းယုံကုန်အပြင်စီးပူးစုဆောင်ထားကုန်၏တဲ့တချို့ဆိုလို့ရှိရင်တောင်သူလယ်သမားတွေမနက်လင်းထွက်နေ့လယ်ပြန်လာညနေထွက်စသည်ဖြင့်ကိုယ့်ရဲ့ချွေးနေစာနဲ့ရအောင်လုပ်ပြီးတော့လည်းယုံကုန်အားတွေနဲ့ကြိုးစားပြီးရှာရမှာပဲကုံတယ်တွေလည်းပဲကုံတယ်လည်းရောက်လကစားတွေလည်းလကစားလည်းရောက်ပြင်းမနေပဲနဲ့ကြိုးစားပြီးတော့ရှာရတယ်တေတာဝိထိတာချွေတည်းရူစီအောင်ကြိုးစားတဲ့ဖြင့်ရရှိထားကုန်တော်တဲ့ဒီကိုလှုပ်ထားတဲ့ဟာတွေကချွေတည်းနှစ်ဖူးကချွေချေမှကြအောင်ကြိုးစားရှာဖွေထားတဲ့ပစ္စည်းတွေဒီပစ္စည်းကိုသာမြင်လို့ရမယ်ရအောင်ကြိုးစားရမယ်တဲ့အဲ့တော့ဒါဟုကြောင်းမြန်ပြန်နေဘုန်းကြီးတို့နောက်ကဓမ္မိကာဓမ္မလတ္တာကုသလကတကမ္မပရတရား၁၀ပါးနဲ့ရှင်ကုန်တော်ကုသလကမ္မပရတရား၁၀ပါးဖြင့်ရကုန်တော်တဲ့ကိုရလာတဲ့ပစ္စည်းကတရားတစ်ဖြင့်ရတဲ့ကုန်သွဲလို့ရှိရင်လည်းပဲဘုန်းကြီးတို့ဘယ်လိုလုပ်ရမလဲဆိုတော့ကို့ပစ္စည်းကိုဝယ်တဲ့ဈေးဝယ်တွေဟာကို့ရဲ့ကျေးဇူးရှင်ပုဂ္ဂိုလ်တွေသူတို့ဝယ်တဲ့ပုဂ္ဂိုလ်ရှိနေလို့ငါတို့မိသားစုစာဝတ်နေရေးပြေးလဲရတယ်ငါတို့မိသားစုသူတို့ဈေးဝယ်တွေရှိနေလို့လှူနိုင်တန်းနိုင်ရတယ်ကျေးဇူးရှင်တွေလို့စိတ်ထဲမှာကျေးဇူးတရားသိပြီးတော့ငါတို့လည်းပဲသူတို့ရဲ့ငွေနဲ့တန်ရာတန်ကြီးဖြစ်တဲ့ပစ္စည်းကောင်းလေးတွေကိုပေးမယ်ဆိုတဲ့စိတ်တက်နဲ့လှုပ်လို့ရှိရင်ဘုန်းကြီးတို့ဒါဓမ္မိကဓမ္မလတ္တဖြစ်ပါတယ်ဈေးရောင်းရင်းနဲ့လည်းပဲကုသိုလ်စိတ်တွေဖြစ်သွားပါတယ်ဒီလိုမှမဟုတ်ဘဲနဲ့ငွေမြည့်ရင်ပြီးရောကို့မှာအမြတ်အများများရရင်ပြီးရောဆိုတဲ့စိတ်တက်နဲ့လှုပ်လို့ရှိရင်လည်းပဲဈေးရောင်းရင်းနဲ့လည်းပဲအကုသိုလ်ဖြစ်တတ်ပါတယ်ဒါကြောင့်မို့ဒီသူတို့ဟာငါတို့ကိုဝယ်နေတယ်ငါတို့ရဲ့ကျေးဇူးရှင်ပုဂ္ဂိုလ်တွေသူတို့ရှိလို့ငါတို့ထမင်းစားနေရတယ်သူတို့ရှိလို့ငါတို့ဟာလှူနိုင်တန်းနိုင်ရတယ်အဲ့တော့သူတို့ပေါ်ငါကျေးဇူးဆက်တဲ့အနေနဲ့ငါတို့ကလည်းပဲပစ္စည်းကောင်းတာလေးတွေကိုတတ်နိုင်နေပြီကျေးဇူးပြုပြီးရောင်းမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ ဇေယောင်ဇေဝရင်လုံရင်းနဲ့လည်းပဲမေတ္တာတရားတွေဖြစ်ပြီးတော့ဒီပုဂ္ဂိုလ်မျိုးတောင်းတာမျိုးကောင်းသမီးကပါရမီတွေဖြစ်ပါတယ်။ဒါကြောင့်မို့ဒီပါရမီကုသိုလ်ဆိုတာလောက်တက်လို့ရှိရင်ဘုန်းကြီးတို့နားလည်လို့ရှိရင်ဇေယောင်ရင်လည်းပဲဖြစ်တောင်းသူလုံရင်းနဲ့လည်းပဲဖြစ်တောင်းသူလုံရင်းနဲ့ဖြစ်တယ်ဆိုတော့ဘာလဲဆိုတော့တောင်းသူလုံလို့ရှိရင်ဟောငါတို့သာသနာအတွက်ဒီရရလာတာတွေဘလို့လှူမဲ့လူမှုရေးအတွက်စေယုံစေကံဒီမှာဘာတွေပြက်နေတယ်ငါတို့ကိုရှင်လာလာလေးတွေလှူမဲ့ငါတို့ရဲ့ဆွေမျိုးတွေထဲမှာဘသူမြင့်ဆင်းရဲလိုက်တာသူ့အတွက်ငါတို့ဈေးခါလေးတွေပေးမယ်ဒီလိုစိတ်ထားလေးတွေနဲ့တောင်းသူလုပ်ပြီဆိုရင်တောင်းသူလုပ်ရင်းနဲ့မေတ္တာတရားတွေချန်ရံပြီးတော့ဘုန်းကြီးတို့ကုသိုလ်တွေဖြစ်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့တောင်းသူလုပ်ရင်းနဲ့လုပ်ရင်ငါတို့မြတ်လာလို့ရှိရင်မြို့တက်ဘလို့ခန်းစားလိုက်မယ်ဘလို့ဟိုတယ်ကြီးတွေတဲပြီးတော့ဘလို့သုံးဆောင်လိုက်မယ်ဆိုရင်လည်းအကုသိုလ်တွေဖြစ်တာပါပဲဒါကြောင့်မို့ဘုန်းကြီးတို့ဒီလုပ်ငန်းလုပ်ရင်းနဲ့လည်းပဲတရားသဖြင့်ဖြစ်ရပါတယ်အဲ့တော့တရားတစ်ဖြစ်ဖြစ်ရတယ်ဆိုတော့သူများမျက်ရည်ကြည်ငဲကြမှာစီးပွားရေးဖြစ်တယ်တတ္တဝါတွေတေကြည်ပျက်စီးသွားမှာကို့မှာစီးပွားဥစ္စာတက်မယ်ဆိုရင်မြတ်စွာဘုရားကဒီတရားတော်ရအဲ့ဒီဟာမျိုးဆိုလို့ချင်းသူများတွေမျက်ရည်ကြည်ငဲကြသူများတွေတေကြည်ပျက်စီးမှာကို့စီးပွားရေးတက်မယ်ဆိုရင်အဲ့ဒီငွေတသိန်းကိုမတ်မောမဲ့အစားတရားတစ်ဖြစ်ရတဲ့ငွေတရားကပို့ပြီးတော့တန်ဖိုးရှိတယ်စိတ်ချမ်းသာမှုပေးတယ်လို့နာတပင်တတိကိုဒီလိုသဘောမျိုးချဲ့ပြီးတော့မြတ်စွာဘုရားကအကျေဟောပြတာပဲနောက်ပြီးတော့စီးပွားရေးလုပ်တဲ့အခါမှာလိန်ညာပြောတယ်သူများပေါ်မှာပြစ်ပြစ်ခါခါကြံကြံတန်းတန်းနေနဲ့ဆက်ဆန်းနေဓာမျိုးတွေရှောင်ပြီးတော့စကားဆိုတာပြေလျောင်ပြောတတ်ရင်ရတာပဲအတူတူနားလည်အောင်ရင်ပြောလို့ရှိရင်ဘုန်းကြီးတို့အကျိုးအကြောင်းလေးတွေနဲ့ပြောလို့ရှိရင်သိပြီးတော့နာခံပါတယ်မြတ်စွာဘုရားလောင်းတော်မှာတိရစ္ဆာန်ဘဝတော်မှာသူ့ကိုငေါင်ငန်းနေတဲ့ပုံသားကြီးကိုဖရာလောင်းဖြစ်တဲ့နွားဟာသိပြီးတော့အမြင်ကတ်ခဲ့ဘူးတယ်ပေါ့ခွန်ကြီးတို့တိရစ္ဆာန်ဖြစ်တာတောင်မှမြတ်စွာဘုရားကြံကြံတန်တန်ပြောတာကိုမကြိုက်ပါဘူးဒါကြောင့်မို့ခွန်ကြီးတို့ဒီကြံကြံတန်တန်ပြောလို့ဖြစ်လာမဲ့စီးပွားရေးတွေကိုရှောင်ပြီးတော့အကျိုးအကြောင်းလေးတွေနဲ့ပြောသူများမျက်ရည်ကြည့်ငယ်ကြမှာဒါမျိုးတွေကိုရှောင်ကျင်ရပါတယ်နောက်ပြီးတော့ခုခေတ်မှာအချောင်ရတာတွေမြတ်စွာဘုရားကလက်ယုံအားကိုးနဲ့ရှားပါချွေးတစည်းယူစီအောင်ရလာတဲ့ကျိုးစားတဲ့ဖြင့်ရလာတဲ့ပစ္စည်းဟာတန်ဖိုးရှိတယ်ဝိရိယကိုအားကိုးပါဆိုတော့အချောင်လန်းမလိုက်ပါနဲ့လို့ဒီလိုပြောပြီးသားလည်းဖြစ်တယ်ခုခေတ်မှာဆိုရင်ဘုန်းကြီးတို့သာသနာတော်တဲ့တောင်မှတစ်လုံးနှလုံးသုံးလုံးဆိုတာတွေကထိုးပေါက်လာပါတယ်အဲ့ဒီလိုရလာတဲ့ပစ္စည်းတွေဟာခဏပဲပြန်ပြီးတော့ကုန်တတ်ပါတယ်ရလာလို့ရှိရင်လည်းပဲအိမ်ရရှိတဲ့ပစ္စည်းတောင်မှတစ်ခါတည်းပြန်ပြီးတော့ခေါ်သွားတတ်တယ်လို့တချို့ပုဂ္ဂိုလ်တွေကပြောကြတယ်ပေါ့ဒါကြောင့်မို့အဲ့ဒီလိုအချောင်ရတဲ့ပစ္စည်းကိုမြတ်စွာဘုရားကမနှစ်သက်ဘူးဆိုတာဒါဒီသုတ်တန်ရထင်ရှားပါတယ်။ဒါကြောင့်မို့တထေးကြီးတဲ့တရားသဖြင့်စီးပွားဥစ္စာကိုရှားဖွေပါတဲ့တရားသဖြင့်စီးပွားဥစ္စာရှားလာလို့ရလာလို့ရှိရင်အဲ့ဒီပစ္စည်းတွေကိုတွေးရင်တွေးရင်အထေတူကန်ရှိတယ်ရှိတယ်ဟုစိတ်ကူးရင်းဖြစ်တော့ချမ်းသာ၎င်းအဲ့ဒီချမ်းသာကိုခံစားရတော့တာပဲတဲ့အဓိကစတိသောမနတံနဲ့ဝမ်းမြောက်ဝမ်းသာတွေကိုလည်းပဲရတော့တာပဲတဲ့ဒါကြောင့်မို့ဒီတရားကိုနာယူပြီးတော့မြတ်စွာဘုရားသဘောကျတယ်မြတ်စွာဘုရားကစီးပွားရှာတာနဲ့မရှာတာစီးပွားရှာတာကိုသဘောကျပါတယ်မပြည့်စုံသေးဘူးရှာတဲ့အထဲမှာလည်းပဲတရားတစ်ဖြင့်ရှာလို့ရတာကနည်းတယ်မတရားတစ်ဖြင့်ရှာမှရတာများတယ်ဆိုရင်မြတ်စွာဘုရားကတရားတစ်ဖြင့်နဲ့ရှာပါတဲ့တရားတစ်ဖြင့်ရှာလို့ရတဲ့ပစ္စည်းဟာစိတ်ချမ်းသာမှုကိုပေးတယ်မတရားတစ်ဖြင့်ချောင်ရတဲ့ပစ္စည်းတွေကတွေးလိုက်တယ်တွေးလိုက်တယ်ဝမ်းမြောက်ဝမ်းသာမဖြစ်ပါဘူးတဲ့တေဂာနီးမှာဆွဲသွားလို့ရှိရင်အပေတောင်မှာဆွဲချနိုင်တယ်ဆိုတော့ဒီအိဗေမျိုးကိုလည်းပဲဟောပြီးသားဖြစ်သွားပါတယ်။ဒါကြောင့်မို့ဒီလိုဒုက္ခမျိုးကိုလည်းပဲမြတ်စွာဘုရားကစီးပွားဥစ္စာရှာတရားတစ်ဖြင့်ရှာပါဆိုတာဒါမြတ်စွာဘုရားကနာတပင်တတိကိုအကျေချဲ့ပြီးတော့ဟောကြားခဲ့တယ်ပေါ့။နောက်ဒုတိယဒုက္ခကဘာလဲဆိုတော့ကတမင်းဇာဂါပတိဘောဂဒုက္ခံဣဒာဂါပတိကုလဗုဒ္ဓောဥဌာဏဝိရိယတိကတိဟိဘောဂေဟိဘာဗလပရိစီတေဟိတေရဝခိတေဟိဓမ္မိကေဟိဓမ္မလက်တေဟိပရိဘုံဇတိပုံညာနိစာကရောတိတဲ့ဘောဂဒုက္ခစိစဉ်ဥစ္စာကိုခံစားရင်းဖြစ်တဲ့ချမ်းသာဆိုတာဘာကိုပြောတာလဲဆိုတော့မြတ်စွာဘုရားကအကျေပြန်ပြီးတော့သူ့ရဲ့ကြောင်းတရားကြီးကိုချဲ့ပြီးတော့ဟောတယ်ပေါ့တတိတဲ့လောကမှာစောစောကပြောသလိုတရားတစ်ဖြင့်ကုံယောင်ကုံဝဲနွားမွေးမြူးမှုလေယာကုံချောင်းလုံးမှုစသည်ဖြင့်တရားမြတ်တဲ့လာကစားလုံးမှုဒီအမှုတွေလုပ်ပြီးတော့စီးပွားဥစ္စာချမ်းသာလာတယ်ဆိုလို့ရှိရင်ဒီစီးပွားချမ်းသာတွေကိုတဲ့ဘာလို့ရမလဲဆိုတော့ပရိပုံဇတိပုံညာနိစာကရောတိတဲ့ပရိပုံဇတိသုံးလေသုံးဆောင်ဤပုံညာနိစာကရောတိကုသိုလ်ကောင်းမှုအမျိုးမျိုးကိုလည်းပဲပြုရပေ၏တဲ့အဲ့ဒီလိုကိုယ်တိုင်လည်းပဲသုံးဆောင်ကုသိုလ်ကောင်းမှုအမျိုးမျိုးကိုလည်းပဲပြုလို့ရှိရင် တွေးလိုက်တယ်တွေးလိုက်တယ်ဟာဆွန့်လွတ်ခြင်းကြောင့်ဖြစ်တဲ့ချမ်းသာတွေဟာခံစားလာရတယ်တဲ့ဘုန်းကြီးတို့တဏှာကြတော့ကောသလမင်းကြီးကိုမြတ်စွာဘုရားကပစ္စည်းသုံးဆောင်ပုံနဲ့ဆက်လို့ဘယ်လိုဟောတယ်လဲဆိုတော့မြတ်စွာဘုရားကဥပမာနဲ့ဟောခဲ့တယ်ပေါ့ကောသလမင်းမြတ်တဲ့ဒီရေကန်ကြီးတကန်ရှိတယ်ဆိုကြပါစို့တဲ့ရေကန်ကြီးတကန်ဟာလူသူမနီးတဲ့တောကြီးမြင့်မဲတဲ့မှာရှိနေတယ်အဲ့ဒီရေကန်ကဘယ်လိုရှိတယ်လဲဆိုတော့အေသောဒကာတဲ့ကြီးရည်ကြီးပြီးတော့အင်မတန်မှသာတော်တကားတိတော်တကားတဲ့အေးမြနေတာပဲရေတောက်ကြည့်လိုက်လို့ရှင်လည်းပဲချိုးနေတာပဲအယောင်ကလည်းပဲဖွေးပြီးတော့အေးမြနေတာကြည်လင်နေတာပဲတဲ့ဒါရင်မလို့အဲ့ဒီရေကန်ကြီးကလူသူမနီးတဲ့တောကြီးမြန်မဲကြီးတွေမှာရှိတယ်ဆိုကြပါစို့တဲ့အဲ့ဒီရေကန်ကိုလူတွေဟာလူသူမနီးတဲ့တောကြီးမြန်မဲတွေမှာရှိနေတဲ့အတွက်လူတွေနဲ့မနီးတဲ့အတွက်လူတွေသွားပြီးတော့ခတ်ချင်လို့လည်းပဲခတ်လို့မရတောက်ချင်လို့လည်းပဲတောက်လို့မရရေချိုးခြင်းလို့လည်းပဲမရအချိန်တန်တော့ဒီရေကန်ကြီးကလိုလိုခန့်ချောက်ပြီးတော့ကုန်သွားရတာပဲတဲ့ဘသူအတွက်မှအကျိုးမရှိဘူးတဲ့ရေကန်ကြီးကဘလောက်ပဲตาရရဘလောက်ပဲစိတ်ကံကြီးကောင်းကောင်းဘလောက်ပဲကြည်လင်အေးမြဘလောက်ပဲဖြူစင်ပဲနေနေတဲ့လူသူမနီးတဲ့တော်ကြီးမြဲမဲတဲ့မှာဖြစ်တဲ့အတွက်အချိန်တန်တော့လိုလိုရေတွေကကုန်ခန့်သွားတယ်ဘသူမှအကျိုးမပြုတ်နိုင်ဘူးတဲ့ဒီလိုပဲတဲ့တချို့သောမျိုးကောင်းသားမျိုးကောင်းသမီးတွေကစီပွားဥစားတွေရှားဖွေကြတယ်တရားတစ်ဖြင့်လို့ရှားဖွေပါရဲ့တချို့ကြတော့လည်းပဲမတရားတစ်ဖြင့်ရှားဖွေကြတယ်အဲ့ဒီရှားဖွေထားတဲ့ပစ္စည်းတွေကကိုယ်အတွက်လည်းပဲမသုံးမိဘအတွက်သားသမီးအတွက်လည်းပဲမသုံးရဲ့မိတ်ဆွေတွေအိမ်ကလူသမားတွေတန်ဃာတော်ရှင်မြတ်တွေသာသနာရေးအတွက်မသုံးရဲ့ဘူးမသုံးရဲ့တော့ဒီပစ္စည်းတွေကဒီတိုင်းနဲ့တည်နေသလားဆိုတော့မတည်ဘူးတဲ့ဘာဖြစ်လဲဆိုတော့ရာဇာနောဝဟရန္တိတဲ့ဒီတရားတစ်ဖြင့်အုတ်ချုပ်နေတဲ့မင်းမဟုတ်ဘူးမတရားတစ်ဖြင့်အုတ်ချုပ်တဲ့ခေရောက်လာပြီဆိုလို့ရှိရင်ဒီမင်းစိုးမင်းညစ်တွေကလည်းပဲကိုယ့်ရဲ့ပစ္စည်းတွေကိုပြည်သူပိုင်သိမ်းလို့ကုန်သွားတတ်တယ်တဲ့အဲ့ဒီလိုပြည်သူပိုင်သိမ်းလို့ကုန်သွားတယ်ဆိုရင်ဘာမှအကျိုးမရှိဘူးတဲ့စောစောကလူသူမနီးတဲ့တောကြီးမြင့်မဲတွေရဲ့ရေကန်ဟာအလိုလိုခန့်ချောက်သွားတယ်လို့ပဲတဲ့သူရှာဖွေရတဲ့ပစ္စည်းတွေကဘာမှအသုံးမကျဘူးအကျိုးမဲ့ကုန်သွားတာနဲ့တူတယ်တဲ့အဲ့ဒီလိုမင်းတွေကပြည်သူပိုင်းမသိမှုဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့စောဒါဝဟရန္တိတဲ့တခိုးတမ်းများတွေကလည်းပဲချောင်းနေကြတယ်တဲ့ဘုန်းကြီးတို့ခုစီးပွားရေးကြတဲ့ခေတ်ဆိုလို့ရှိရင်ပို့ပြီးတော့ပေါ်တတ်ပါတယ်ဒီတခိုးတမ်းများတွေကလည်းပဲခြေနေကြည့်နေကြတာအခွင့်သာလို့ရှိရင်သူတို့ဟာတိုက်ပြီးတော့ယူရမလားခိုးပြီးတော့ယူရမလားစောင့်နေကြတာအဲ့ဒီလိုတခိုးတမ်းများတွေနောက်ပါသွားပြီဆိုလို့ရှိရင်လည်းပဲပစ္စည်းဟာလူသူမနီးတဲ့တောကြီးမြေမဲတွေရေကန်ဟာအလိုလိုခန်းချောက်သွားပြီသူများအကျိုးကျေးဇူးမပြုနိုင်တယ်လို့ကိုယ့်ရဲ့ပစ္စည်းဟာအကျိုးကျေးဇူးမပြုဘဲနဲ့ကုန်သွားတာပဲတဲ့နောက်ပြီးတော့အဂီဝါဒရှတိတဲ့အဲ့ဒီလိုမဖြစ်ဘူးဆိုလို့ရှိရင်မီးရန်သူကြီးကလည်းပဲချောင်းနေတာပဲတဲ့ဘယ်နေ့လောင်လိုက်မလဲတထိတ်ထိတ်နဲ့နေရတဲ့နှွေရာသီဆိုရင်ပို့ပြီးတော့တောင်ဆိုးသေးတယ်မီးလောင်လို့ကုန်သွားရင်လည်းပဲစောစောကလူသူမနီးတဲ့ရေကန်ကြီးကလိုလိုခန်းချောက်တယ်လို့ဘာမှအကျိုးမရှိဘူးလေဥဒကံဝါဝဟတိတဲ့တခါတရံခုလိုမိုးတွေဘာတွေကြီးတဲ့အခါမြေကြီးတွေရှမ်းတဲ့အခါမှာဆိုလို့ရှိရင်လည်းပဲရေရံသူကြီးကလည်းပဲရှိနေတာပဲတဲ့သူဆောင်သွားလို့ရှိရင်လည်းပဲကုန်သွားမှာပဲတဲ့အပိယဝါဒါယာဒဟရန္တိတဲ့နောက်ဆုံးမှာတာဆိုသမီးဆိုမလိမ္မာတဲ့အမွေခံဆိုတာဆိုသမီးဆိုတွေမြန်ရှိခဲ့ရင်သူတို့ကနေပြီးတော့လောင်စာနှလုံးသုံးလုံးလုတ်ပလိုက်လို့လည်းကုန်သွားနိုင်တယ်ဒါဆိုရင်လည်းပဲဘာမှအကျိုးမရှိဘူးတဲ့ကိုရှာထားတဲ့ပစ္စည်းကိုအဲ့ဒီလိုလူသူမနီးတဲ့ကလူသူနဲ့မနီးတဲ့တောကြီးမြင်မဲတွေရဲ့ရေကန်နဲ့တူအောင်မကျင့်နဲ့လို့မြတ်စွာဘုရားကကောသလမင်းကြီးကိုပစ္စည်းသုံးပုံဟောခဲ့တယ်ပေါ့အဲ့တော့ဘာနဲ့တူအောင်ကျင့်ရမလဲဆိုတော့မြို့ရွာနီးကရေကန်ကြီးနဲ့တူအောင်ကျင့်တဲ့စောစောကအင်မတန်အေးမြတဲ့ကြည်လင်းနဲ့တန့်ရှင်းတဲ့ဖြူစင်တဲ့ရေကန်ကြီးဟာဒီကြီးတွေကိုမြို့ရွာနဲ့နီးတဲ့အခါမှာလူတွေလာပြီးတော့ခတ်ကြလူတွေလာပြီးတော့ရေချိုးကြလူတွေတာပြီးတော့တောက်ကြတောက်ဖို့ရဆောင်းကြနောက်ပြီးတော့သုံးရေတွေဘာတွေလောက်ကြထမင်းချက်ကြတတဝါတွေခတ်ပြီးတော့တိုက်ကြနဲ့ဒီရေကန်ကြီးကကုံတော့ကုံတာပဲဒါကြီးမှတတဝါအများကြီးကောင်းကျိုးဆောင်ရွက်ရင်းနဲ့ကုံသွားတော့အကျိုးရှိတယ်တဲ့ဒီလိုပဲပစ္စည်းဥစ္စာတွေကိုစုဆောင်းပြီးလို့ရှိရင်လည်းပဲစောစောဘုန်းကြီးပြောတယ်လို့ပဲထီးတင်တဲ့အခါမှာညံ့ဆိုတာအသုံးချတဲ့ပစ္စည်းတစ်ခုပဲဒီညံ့ကိုကိုးကွယ်ထားလို့ရှိရင်ဒီပုဂ္ဂိုလ်ကမိုက်မဲရကြတာပဲဒီလိုပဲတဲ့ပစ္စည်းဥစ္စာဆိုတာစုတယ်ဆိုတာအသုံးချဖို့ဉာဏ်လိုသဘောထားဖို့ပါရမီတွေပြည့်ဖို့လိုရတာပဲအဲ့တော့ပစ္စည်းဥစ္စာတွေရှားပြီးရင်ဘာလုပ်မလဲအတ္တနံဒုက္ခေတိပိနေတိတဲ့ကိုယ့်ကိုယ်ကိုလည်းပဲချမ်းသာအောင်လုပ်ရတယ်တဲ့ကျန်မာရေးမကောက်ရင်နှမျောမနေနဲ့ဆေးဝါးကုသရတယ် ဘာဖြစ်လို့လဲဆိုတော့ကိုကအသိဉာဏ်ရှိပြီဆိုရင်အသက်ရှင်နေလို့ရှိရင်ငါသာသနာနဲ့လူမျိုးတွေအကျိုးပြုမယ်ဆိုတဲ့စိတ်ထားနဲ့အသက်ရှင်နေလို့ရှိရင်ဒါတွေကကုသိုလ်တွေကောင်းကျိုးတွေအများကြီးဖြစ်နေတာဒါကြောင့်မို့ကိုကိုကိုကျန်မာရေးမကောင်းရင်လည်းပဲစောင့်ရှောက်ရတယ်ဒီပစ္စည်းကိုသုံးချရတယ်နောက်ပြီးတော့စာဝတ်နေရေးအတွက်ကျန်မာအောင်လုပ်ပေးရတယ်နေတဲ့ထိုင်တာလည်းပဲကျန်မာရေးနဲ့ညီညွတ်အောင်ဇိမ်ခံတဲ့အဆင့်မရောက်တော့မှဘုန်းကြီးတို့ဇိမ်ခံတဲ့အဆင့်ရောက်သွားရင်တော့တစ်ဖက်ဆုံးဖြစ်သွားတာပေါ့အဲ့ဒီအဆင့်မရောက်ဘဲနဲ့ကျန်မာအောင်တင့်တင့်လျောက်ပတ်အောင်နေတဲ့ထိုင်တဲ့အခါမှာငွေကိုသုံးချပြီးတော့လုပ်ရတယ်တဲ့အသက်ရှင်လို့ရှိရင်လည်းပဲသာသနာနဲ့လူမျိုးအတွက်ငါဟာဘာတွေဆောင်ရွက်မယ်ဆိုတဲ့စိတ်နဲ့အသက်ရှင်နေဘုန်းကြီးတို့ဒါကိုကိုကိုချမ်းသာစေရရောက်တာပဲနောက်ပြီးတော့တရားတိတ်ကြွေလေးတွေဝဲပြီးတော့နာစာအုပ်လေးတွေဝဲပြီးတော့ဖတ်အသိဉာဏ်မြင့်ရတာပဲဒါတွေကိုသွားပြီးတော့မနှက်မျောနဲ့တဲ့ဒီလိုကုံချင်းဟာလည်းပဲရွရွနီးကရေကန်ကြီးမှလူသူတွေခတ်လို့ကုံတယ်လို့ဒါအကျိုးရှိရှိကုံတယ်လို့ခေါ်တယ်တဲ့နောက်ပြီးတော့မာတာပီတရောသူခေတိပီနေတိတဲ့ကို့မှာမိဘတွေတက်ထင်ကြရှိသေးရင်ဒီမိဘတွေကိုစာအုပ်နေရေးပြေးလျောင်းလုပ်ပြီးစိတ်ချမ်းသာအောင်ထားကထိန်တင်ကမလူဘူးသေးရင်လူဘူးအောင်ဆောင်ရွက်ပြီးဝါဆိုတင်ငန်းမကတ်တဲ့ရင်ဝါဆိုတင်ငန်းကတ်ဖြစ်အောင်ငွေကုန်ကြခံတရားမထိုင်မှုတွေရင်တရားထိုင်ပြအောင်စီမံပေးတကယ်လို့အသက်ထင်ရှားမရှိတော့ဘူးဒီငွေတွေကုန်ကြခံပြီးတော့လှူတန်းပြီးတော့အမြတမ်းပေးဝေးဒီလိုလှုပ်ချင်းဟာလည်းပဲကောင်းသောကုန်ချင်းပဲတဲ့ဒီလိုကုန်ချင်းဟာတွေးလိုက်တယ်တွေးလိုက်တယ်ဝမ်းမြောက်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ချမ်းသာကိုခံစားရတယ်တဲ့ဒီလိုမှမဟုတ်ရင်နောင်တတရားတွေနှိပ်စက်တတ်တယ်ပေါ့နောက်ပြီးတော့ပုတ္တတာရံသူကေတိပီနေတိတဲ့နံပါတ်3သာသမိဇနီမယပုံမှာလည်းမြတ်တောင်ဆင်ပေးရတယ်တဲ့ဒါတွေဘာတွေငငယ်တုန်းကစာဝတ်နေကြီးပြေလျောင်းလှုပ်ပြီးဘွဲဒီဂရီလေးရအောင်လှုပ်ပြီးကြီးတဲ့ခါစီပွားရေးလေးတွေပြေလျောင်းဆောင်လျှောက်ပြီးဒါနဲ့မကြည်နဲ့ပဲနဲ့စိတ်ကောင်းစိတ်မြတ်တွေဖြစ်အောင်နာတပိန်တထေးတို့လိုပေါ့ကိုယ့်ရဲ့သာသမိတွေစိတ်ထားစိတ်မြတ်တွေကောင်းသွားအောင်ခွန်ကြီးတို့ငွေကုန်ကြေးကြခံပြီးတော့ဆောင်ရွက်ပေးမှတာဝန်ကြီးတယ်တဲ့အဲ့ဒါဆိုလို့ချင်းဒီငွေကုန်တာဟာမြို့ရွာနေကရေကန်ကြီးဟာလူသူတွေခတ်လို့တောက်လို့ချိုးလို့ကုန်တာအကျိုးရှိတယ်လို့ပဲကိုယ့်ရဲ့ငွေကုန်ချင်းဟာအကျိုးရှိတယ်အဲ့လိုအကျိုးရှိလို့ချင်းတွေးတိုင်းတွေးတိုင်းပီတိသောမနတာခံစားရပါတယ်တဲ့နောက်ပြီးတော့ဒါတာကမ္မကရာပေါ်ရီတေသူခေတိပီနေတီတဲ့ကိုယ့်အိမ်မှာလုံသမားတွေရှိတယ်ဆိုလို့ချင်းလုံသမားတွေကိုမိမိတို့နဲ့တန်းတူထားပြီးတော့တက်နိုင်နေတဲ့လူသားချင်းစာနာတဲ့စိတ်နဲ့ကြွေးမွေးအခါကြီးရည်ကြီးဖျားပွဲတွေရှိလို့ကအင်ကြီးဝကောင်းလေးတွေတခါတရံဝဲပြီးစိတ်ချမ်းသာအောင်ထားပြီးတော့သူတို့ကိုမလိမ္မာသေးရင်လိမ္မာအောင်ဆုံးပါလို့ဒီလိုအသုံးချလို့ရှိရင်လည်းပဲဘုန်းကြီးတို့ကုသိုလ်ရတယ်တဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကအလှကြီးတန်းကြီးတိမ့်ချီကုံမှကုသိုလ်လို့ထင်ပါတယ်မြတ်စွာဘုရားကဒီနေရာမှာကိုယ့်အိမ်ကလုံသမားလေးကိုပဲစိတ်စေတနာနဲ့ကြွေးမွေးလိုက်ပါတဲ့ဒါလည်းပဲကုသိုလ်တည်းရဲ့ဒီလိုကုံချင်းဟာလည်းပဲကောင်းသောကုံချင်းလို့မြတ်စွာဘုရားကတေချာတည်လင်းဟောခဲ့ပါတယ်နောက်ပြီးတော့မေတ္တာမေစေသူကေတိပီနေတိတဲ့ကိုယ့်ရဲ့မိတ်ဆွေတွေဘာတွေဆိုလို့ရှိရင်လည်းပဲတက်နိုင်တဲ့များကြွေးမွေးလို့ယခုလာပြီးတော့ဆုံးကတ်တယ်ဆိုလို့ရှိရင်လည်းပဲကိုယ်နဲ့နှီးဆက်ရာလေးတွေဖိတ်ပြီးတဲ့အခါမှာတရားနာခိုင်းတယ်ဒီလိုတရားနာလိုက်တဲ့အတွက်သူ့မှာသိဉာဏ်နေရတယ်ဆိုရင်ကိုယ်မှာငွေကုံရာကျိုးနှက်ပါတယ်ဒီမှာဖိတ်ပြီးတော့ကြွေးမွေးတယ်သူစားတော့သွားတယ်သူစားတော့သွားတဲ့အတွက်ကုသိုလ်တွေလည်းပဲရသွားတယ်ဝမ်းလည်းပဲဝသွားတယ်ဒီလိုကုန်ခံရတာတွေဟာဘုန်းကြီးတို့ဒါအင်မတန်မှကုံရာကျိုးနှက်တယ်တဲ့မိတ်ဆွေတွေကိုလည်းပဲဒီလိုနည်းနဲ့ပြုစုရတယ်တဲ့ဒါဟာလည်းပဲဘုန်းကြီးတို့မြို့ရွာနေကရေကန်ကလူတွေခတ်လို့တောက်လို့ကုန်သွားတယ်လို့အကျိုးရှိရင်ကုန်ရင်တဲ့အဲ့ဒီလိုကုန်တာကိုလည်းပဲတွေးလိုက်ရင်ဝမ်းမြောက်ဝမ်းသာတဲ့ဒုက္ခတောမနတာခံစားရပါတယ်တဲ့နောက်ဆုံးပါလဲဆိုတော့တမနာပြံမနေသူဥဒ္ဒကိကံတက္ကိနံပဋိဌာပေတိသောဝကိကံဒုက္ခဝိပါကံတက္ကတံဝတ္တနိကံနဲ့နောက်ဆုံးသာသနာတော်ကြီးကိုစောင့်ရှောက်နေကြတဲ့တရားဗန္နာကြီးတွေကိုစောင့်ရှောက်နေကြတဲ့တန်ဃာတော်ရှင်မြတ်တွေဆိုတာရှိပါတယ်ယနေ့ညယောင်ကြီးမိသားစုစဉ်းစားကြည့်ပါမိမိတို့ဒီတရားတွေနာယူနိုင်တယ်တရားတွေအားထုတ်နိုင်တယ်ဘာဖြစ်လို့လဲဆိုတော့စဉ်းစားကြည့်လိုက်လို့ရှိရင်မြတ်စွာဘုရားလက်ထက်ကလေးကသာသနာစီရာဒါတာရံသီရာဒါရရန်ဖျားလက်တဲ့ဆက်ဆက်မှမပြေအောင်ပို့ချက်တင်ယူဆောင်ရွက်တော်မူလာပေထတော်တဲ့တန်ဃာတော်ရှင်မြတ်တရားရှင်မာကတ္တပတို့ရှင်နုရုဒ္ဓတို့ရှင်အာနန္ဒတို့ဆိုရင်မြတ်စွာဘုရားပြိဋိဘံစံပြီးတရားသူတွေရအာငါတို့ယန္တာဖြစ်ပြီးတရားလေးနဲ့အေးအေးဆေးဆေးနေမှပဲသူဒီလိုစိတ်မရှိပါဘူးအဲ့တော့တန်ဃာယန္တာတင်ပြီးတဲ့ကရှင်အာနန္ဒကဒီကနိဂေရီကိုတန်ဃာရေးရှင်မြတ်တွေပို့ချလို့ဒီရှင်သာရိပုတ္တရာမူရှိတဲ့တန်ဃာတော်ရှင်မြတ်တွေရှင်ဥပါလိမူရှိတဲ့တန်ဃာတော်ရှင်မြတ်တွေဒီတန်ဃာတော်ရှင်မြတ်တွေလည်းပဲကိုကြရကြရတောင်းဖြစ်တဲ့ဝီနိပိတကတ်တွေ ကျန်းသာကြီးတွေဖြည့်ပြီးတော့အေးအေးဆေးဆေးမနေဘဲနဲ့စာပေတွေပို့ချလိုက်ဆရာတော်ဆက်ဆက်ကလည်းပဲစာပေတွေပို့ချစာတင်တိုက်တွေထောင်အနစ်နာခံပြီးတော့ကိုစင်းရဲ့စိတ်စင်းရဲ့ခံပြီးစာတင်တိုက်ကြီးတွေထောင်လို့ယခုနေ့ဒီတရားတော်တွေကို나ယူခွင့်ရပါတယ်တရားတွေကိုအထောက်ပံ့ရတာတန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးပါအနစ်တရားလုံးများစာတင်စာချတွေရက်ကြည့်လိုက်လို့ရှင်သာသနာတော်ကနောက်နှစ်တရားဆိုရင်လုံးဝပြတ်သွားမှာပါဒါကြောင့်မို့ဒီတန်ဃာတော်ရှင်မြတ်တွေရဲ့စီးပွားရေးမလုပ်ဘူးတန်ဃာတော်ရှင်မြတ်တွေကိုလည်းပဲဆွမ်းအားရှိသမျှလှူဒန်းပြီးတော့နေမယ်ဆိုလို့ရှိရင်ဒါတွေဟာဘုန်းကြီးတို့တက်နိုင်တယ်မြ။မိမိရဲ့ပစ္စည်းကိုမျိုးရွာနီးကတူတဲ့ရေကန်ကြီးလိုအသုံးကျအောင်ပုံခန်းခြင်းဖြစ်တယ်တဲ့။ဒါကြောင့်မို့ဒါတွေဟာတွေးတန်းတွေးတန်းချမ်းသာကိုခံစားရတာ။အဲ့ဒါတွေရလည်းပဲကုသိုလ်ကောင်းမှုဒါကြောင့်မြတ်စွာဘုရားကဘောဂတုက္ကဆိုတာကိုယ်တိုင်လည်းပဲခံစားမိသားစုတွေမိတ်ဆွေတွေအိမ်ကလုံသမားတွေတန်ဃာတော်ရှင်မြတ်တွေလည်းပဲကုသိုလ်ပြုလို့ရှိရင်ဒီလိုလောက်တာဟာဘောဂဒုက္ခပဲတဲ့ဒီဟာစီးပွားရေးကုန်သွားတာတွေးလိုက်တယ်တွေးလိုက်တယ်ချမ်းသာကိုခံစားရပါတယ်တဲ့အင်မတန်မှကိုဝမ်းကိုတောင်မတရာတဲ့နှမျောတဲ့ပုံကိုယ်တွေမှာဒီလိုပုသိဒုက္ခမျိုးမဖြစ်နိုင်ဘူးတဲ့ဒီဒုက္ခမျိုးကိုလုံရင်းနဲ့လည်းပဲပါရမီတွေဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ပေါ့နောက်တတိယဒုက္ခဘာလဲဆိုတော့ကတမင်းစာကာပတိအာနနယဒုက္ခံဣရာကာပတိကူလာဘုဒ္ဓောနာကတသီကိဉ္စီတာရီတိအပံဝဘုံဝါတဲ့ဆော့ဆော့လို့ပေါ့ကျွေးမြီကင်းတာကိုချမ်းသာလို့ခေါ်တယ်ကျွေးမြီကင်းမှုရာအတွက်စားတာတောက်တာတွေချိုးချံချွေတာရပါတယ်ဘုန်းကြီးတို့တန်ခါလောကဆိုရင်ပို့ပြီးတော့တိတာပါလေတဲ့ဘုန်းကြီးတို့တောင်ကျိုးဆရာတို့ရဲ့ဘလို့ဩဝါဒပေးတယ်ဆိုတော့ပစ္စည်းဆိုတာတဲ့ပေါ်လို့ချမ်းသာတာမဟုတ်ပါဘူးတဲ့ရှိတာလေးနဲ့နေနိုင်လို့ရှိရင်ချမ်းသာတာပါပဲတဲ့ဒါတန်ဃာတွေအတွက်ပိုမှန်ပါတယ်တန်ဃာတို့ရှင်မြတ်တွေမှာကိုယ်မှာရှိတာလေးနဲ့စားနိုင်တယ်ရှိတာလေးနဲ့နေနိုင်တယ်ဒီလိုနေနိုင်လို့ရှိရင်ဘာမှရှာစရာမလိုပါဘူးသူကသူချမ်းသာမှုဆိုတော့ဖြစ်ပါတယ်သူကသူသူ့မှာဘလောက်ပဲဘုံနေကြီးနေနေဒါရှိလို့ရှိရင်ဟိုဟာလိုချင်ဟိုဟာရှိလို့ရှိရင်ဟိုဟာလိုချင်လိုချင်မှုတွေများနေတယ်တသက်လုံးမချမ်းသာတော့ပါဘူးဒါကြောင့်မို့အဲ့ဒီလိုနေပြီးတော့ကြွေးကင်းအောင်နေရပါတယ်လူသားတွေဆိုလို့ချင်းလည်းပဲလူတန်းပြတဲ့ကားဂုံပကတနာတွေမမောပြီးတော့ငွေတွေချေချေးပြီးတော့လှူကြပြီးတော့ကြွေးတွေတင်းစိတ်ဆင်းရဲဒါမျိုးတွေကမျက်စောပြရဲ့လူမကြဘူးဆိုတာဒီကြွေးကင်းတဲ့ချမ်းသာကိုရအောင်ကြိုးစားရမယ်ဆိုတဲ့ဇာတ်ထဲမှာအကျုံးဝင်သွားပါတယ်ဒါကြောင့်မို့ကုသိုလ်ကောင်းမှုပဲပြုပြုစာဝတ်နေရေးအတွက်ပဲလှုပ်လှုပ်ရိုးရိုးသားသားလေးနဲ့ရှိတာလေးနဲ့နေတတ်တာမျက်စောပြအလိုကြတယ်ဆိုတာဘုန်းကြီးတို့သိစေခြင်းနဲ့ပေါ့နောက်ဆုံးစတုဒ္ဓချမ်းသာဘာလဲဆိုတော့ကတမင်းစာကာပတိအနာဝိဇ္ဇဒုက္ခံဣဒာကာပတိအရိယတာဝကောအနာဝိဇ္ဇနာကာယကမေနတမနာကတောဟောတိအနာဝိဇ္ဇနာဝစီကမေနတမနာကတောဟောတိအနာဝိဇ္ဇနာမနောကမေနတမနာကတောဟောတိကာပတိနာတပိန်တတိဣဒာဤငါဖျားရဲ့သာသနာတော်၌အရိယတာဝကောအရိယဖြစ်တဲ့တပိတာဝကတိအနာဝေဇေနာအပြစ်ကင်းတဲ့ကာယကံမေနတမနာတောတိကာယကံနဲ့ပြည့်စုံပါပေ၏အနာဝေဇေနာဝစီကံမေနတမနာကတောတိအပြစ်ကင်းခြင်းနဲ့ဝစီကံနဲ့လည်းပဲပြည့်စုံပါပေ၏အနာဝေဇေနာမနောကံမေနတမနာကတောတိအပြစ်ကင်းတဲ့မနောကံနဲ့လည်းပဲပြည့်စုံပါပေ၏ဣတိတုဘဂဝါသုံးလောကထုတာရှင်တော်မြတ်ဗျာသည်အနာတပိန္ဒိကံကပတိယနာတပိန်ကြီးတဲ့ကြောင်းတကားတထေကြီးကိုအဝဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်နောက်ဆုံးချမ်းသာကတိတ်ပြီးတော့အရေးကြီးပါတယ်ကိုယ့်ရဲ့ပြုလုပ်နေတဲ့ကာယကံဤပြောဆိုနေတဲ့ဝစီကံဤကြံစည်နေတဲ့မနောကံဤမှာအပြစ်ကင်းအောင်နေရတယ်ကိုယ်လှုပ်တာတွေရသူများတတ်တာသူများဥစားခိုးတာသူတပါသမယာတွေမစော်ကားတာဝစီကံအားလည်းပဲပါလဲဆိုတော့သူတပါဘောမှာမူတာမပြောတာအကျိုးမရရှိတဲ့အပြင်းအထန်တွေပြောတာနောက်ပြီးတော့ဂုံးတိုက်တာချစ်သူတွေကွဲသွားအောင်ကြားထဲကနေပြီးတော့ဂုံးတိုက်စကားပြောတာနှုတ်ထွက်ကြမ်းတာတွေဟာဒါတွေမရှိအောင်ကြိုးစားရပါတယ်စိတ်ကလည်းပဲဗိဇ္ဇာသူတပါစီစဉ်မှုမတရားလိုချင်တဲ့စိတ်တွေဗျာပါဒတေးချင်းပျက်စီးစီလိုတဲ့အကျိုးမဲ့ဖြစ်စီလိုတဲ့စိတ်တွေပြပါရမိစ္ဆာဒိဋ္ဌိဆိုတဲ့မဟုတ်တဲ့တရားတွေမိဘဆိုတာမရှိဘူးမိဘကျေးဇူးမရှိဘူးဆိုတဲ့ယူမှားတာတွေမရှိလို့ချင်းစိတ်လည်းပဲစင်ကြဲပါတယ်အဲ့တော့ဘုန်းကြီးတို့ဘာဝနာလေးတစ်ခုခုနှလုံးသွင်းနေလို့ချင်းကာယကံဝစီကံမနောကံအပြစ်ကင်းတာပါပဲနောက်ဆုံးဗုဒ္ဓနုတ္တိဘာဝနာလေးကြည်လိုက်မြတ်စွာဘုရားကိုကြည်ညိုတယ်အရဟံကိလေသာတွေကင်းတဲ့အတွက်လူမင်းနမင်းတွေရဲ့ပူဇော်ထုကိုခံယူတတ်တဲ့မြတ်စွာဘုရားမြတ်စွာဘုရားရဲ့အရဟံဂုဏ်တော်လေးပူဇော်ပြီးဆိုရင်မြတ်စွာဘုရားပေါ်မှာကြည်ညိုလာပါတယ်က ြီးညိုလာလို့ရှိရင်ကိုကတခုခုလုပ်မယ်ဆိုရင်မြတ်စွာဘုရားမကြိုက်တယ်လို့မြတ်စွာဘုရားကြီးညိုလို့ရှိရင်ဒီလောက်ကငါတို့ဘုရားမကြိုက်ဘူးဒီအပြောမျိုးကငါတို့ဘုရားမပြောမကြိုက်ဘူးဒီလိုအကြံမျိုးကမြတ်စွာဘုရားမကြိုက်ဘူးဆိုပြီးတော့ဘုရားပေါ်ကြီးညိုလာလို့ရှိရင်ကာယကံဝစီကံမနောကံတွေကတဖြည်းဖြည်းပြစ်ကင်းလာပါတယ်နောက်ဆုံးဝိပဿနာတစ်ခုခုပွားတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကာယကံလှုပ်ရှားမှုကိုသိနေတယ်ဝစီကံကပြောတယ်ပြောမဲ့စိတ်ကိုလည်းပဲမကောင်းရင်မကောင်းမှုကောင်းရင်ကောင်းတဲ့လောဘဖြစ်ရင်ဖြစ်တယ်သူတို့ဘာပေါ်မကောင်းကြင်ကြမ်းတဲ့ဒီလိုစိတ်ကလေးတွေကိုသေးစိတ်လိုက်ပြီးတော့သိနေတဲ့ဝိပဿနာဉာဏ်ဖြစ်ပြီဆိုရင်လည်းပဲကာယကံဝစီကံမနောကံဟာဘုန်းကြီးတို့အပြစ်ကင်းတော့တာပါပဲအဲ့ဒီအပြစ်ကင်းတဲ့ချမ်းသာဟာဘုန်းကြီးတို့နောက်ဆုံးနိဗ္ဗာန်ထိရောက်စေနိုင်တဲ့ဝိပဿနာဉာဏ်တွေဟာဘုန်းကြီးတို့ဒါအပြစ်ကင်းတဲ့ချမ်းသာတွေပဲတဲ့ဝိပဿနာပွားမယ်ဝိပဿနာတွေရင့်တန်လို့မတ်ပညာဖိုးပညာတွေနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီဆိုရင်အဲ့ဒါအတူမရှိတဲ့အပြစ်ကင်းတဲ့ချမ်းသာဖြစ်သွားတာပါပဲအဲ့ဒီချမ်းသာထိလိုက်ရမယ်တဲ့အဲ့ဒီချမ်းသာပို့ပြီးတော့မြတ်တယ်တဲ့အဲ့တော့ယနေ့ညောင်ကြီးမိသားစုကိုလည်းဘုန်းကြီးရဲ့မြတ်စွာဘုရားနာတပင်တတိကိုခေါ်ကြခဲ့တဲ့ချမ်းသာ၄မျိုးကိုခေါ်ကြခဲ့တာကိုလည်းတနာ ਈ စီကနေပါပြီ။အဲ့တော့ဒီချမ်းသာ၄မျိုးကို나ယူပြီးတော့မိမိတို့လည်းပဲဒီချမ်းသာ၄မျိုးကိုရအောင်ကြိုးစားနိုင်ကြပါစေ။အထူးသဖြင့်အပြစ်ကင်းတဲ့ဝိပဿနာချမ်းသာစပြီးမဲ့ပညာမချမ်းသာဖို့ချမ်းသာတွေကိုရရှိနိုင်အောင်ကြိုးစားနိုင်ကြပါစေ။ချမ်းသာ၄မျိုးကိုရအောင်ကြိုးစားရင်းနဲ့ဒါနသီလဘာဝနာများကိုပြုပြီးတော့ဝိဝဒနေတိတပါရမီကုသိုလ်များကိုစီပူးနိုင်ကြပါစေ။အဲ့ဒီဝိဝဒနေတိတနိဗ္ဗာန်ရောက်ကြောင်းကုသိုလ်ပါရမီများကိုစီပူးပြီးတော့နောက်ဆုံးမှာမဉ္ဉံဖွဉ္ဉံဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်သောမိသားစုများဖြစ်နိုင်ကြပါစေကုန်တည်း။ကေဇေနေပြုလုပ်တဲ့ကုသိုလ်ကိုကျေးဇူးရှင်မိခင်ကြီးနဲ့တကွာအလုံးသောတတ္တဝါတွေကိုအမြတမ်းပေးဝေမယ်။နိဗ္ဗာန်ကိုအာရုံပြုပြီးတော့ရေစက်ချမရေစက်ကွက်ပြင်ကိုင်းမှာမပါလို့ရှိရင်လည်းလှုပ်ချပြီးတော့အလုံးလိုက်ဆို